Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ25ရက်နေ့အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြောင်းစု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလမ်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတင်ကီထိုက်ပါ
ကျမဧသနာကြပါရှင်အမေရိကန်ပြည်အောင်စုနဲ့ဥရောပကိုလိုနီဝါဒီအင်အားကြီးနိုင်ငံတွေဟာအီရန်ရဲ့နျူကလ িয়ার အရေးညှိနှိုင်းမှုတွေအတွင်းမှာအီရန်ကိုထူးထောက်လာအောင်လို့မလုံဆောင်နိုင်ခဲ့ဘူးလို့အီရန်ခေါင်းဆောင်ကြီးတူကပြောကြားသွားခဲ့ပါတယ်တောင်တရုတ်ပင်လယ်ကဒူဘိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းစုတွေနားမှာဖိလစ်ပိုင်ကနေရောဖမ်းဆီးလိုက်တဲ့တရုတ်ငါးဖမ်းသမားတွေကိုပြန်လွှတ်ပေးဖို့တရုတ်အစိုးရကတောင်းဆိုသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းမှာပြောပြဖို့ရှိပါတယ်မသိငီရေ
။ကောင်းပါပြီရှင်။ပြည်ထောင်စုချန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက6ပွင့်ဆိုင်နိုင်ငံရေးဆွေးနွေးပွဲပြုလုပ်ဖို့ဒီကနေ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်။
ကျွန်တော်တို့မျိုးရည်မူဖွဲ့ချုပ်ကမူကဒီအထူးသဖြင့်ဘာသာနာတီလူသားပြန်လဲပြင်းပြရေးပြုစုဆွေးနွေးညီနိုင်ရှိရှာရေးဆိုတာဖွဲ့ချုပ်ကတောက်လျှောက်ရည်တည်လာတဲ့မူပဲ
။ဒါကတော့ NLD ပါတီရဲ့တုံ့ပြန်ချက်ဖြစ်ပါတယ်ရှင်ပြည်စုံကိုမကြခင်မှာတင်ပြပေးပါမယ်။နောက်ဒီကနေ့ရန်ကုန်မြို့ကအထက်ချုပ်အလုပ်သမားတွေရဲ့ဆန္ဒပြပွဲနဲ့အမျိုးသားမြေအုံချရေမူဝါဒမူကြမ်းအပေါ်မှာသဘောတူနိုင်တာတွေနဲ့သဘောမတူနိုင်တာတွေကိုလည်းဒီညပိုင်းမှာတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့အင်ကာနေညာချန်တိုက်ရိုက်လေလံအစီအစဉ်တို့ကိုလည်းဆွေးနွေးကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆွေးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်။
အမေရိကန်ပြည်အောင်စုနဲ့ဥရောပကိုလိုနီဝါဒီအင်အားကြီးနိုင်ငံတွေဟာအီရန်ရဲ့နျူကလ িয়ার ရေးညှိနှိုင်းမှုတွေအတွင်းမှာအီရန်ကိုဒုထောက်လာအောင်လို့လုပ်တဲ့ကြိုးပမ်းချက်တွေမအောင်မမြင်ဖြစ်သွားပြီလို့အီရန်ခေါင်းဆောင်ကြီးအာယာတိုလာအာလီခါမနီကပြောလိုက်ပါတယ်အီရန်ရဲ့နျူကလ িয়ার အရေးဆွေးနွေးပွဲတွေကိုနောက်နှစ်လည်အထိဆက်လုပ်သွားဖို့အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေသဘောတူလိုက်ပြီးတဲ့နောက်မှာအခုလိုမျိုးသူ့ရဲ့ internet website မှာဒီကနေ့တင်ထားတဲ့အမှတ်ချက်က Mr. Harmony ရဲ့ပထမအဦးဆုံးထွက်လာတဲ့အမှတ်ချက်ပါအီရန်နိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့အရေးယူပိတ်ဆို့မှုတွေကိုဖြေလျှော့ပေးဖို့အတွက်အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ယူရခြင်းနဲ့လှုပ်ဆောင်တာပါဆိုတာသိကြစေမဲ့သဘောတူညီချက်တည်းရဲ့နှစ်ဖက်ကြားညှိနှိုင်းခဲ့တာမအောင်မြင်လို့ခုလိုမျိုးရက်တိုးရတာဖြစ်ပါတယ်American, Britain, တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတို့ပါဝင်တဲ့ P5+1 အဖွဲ့ထဲမှာနဲ့နောက်ပြီးတော့အီရန်တို့ဟာကာလရှည်ကြာညှိနှိုင်းလာခဲ့တဲ့ဒီကိစ္စမှာအရင်တုန်းကတွေထပ်ပို့ပြီးတော့နှိစက်လာပြီလို့ American နိုင်ငံသားရဲ့ဝန်ကြီး John Kerry ကပြောပါတယ်ဖြေရှင်းလို့မရသေးတဲ့အခက်အခဲဆုံးကိစ္စရဲ့တချို့ဆိုတာတွေမှာတိုးတက်မှုရှိတယ်လို့ Mr. Kerry ကပြောပါတယ်ရှင်
American ပြည်ထောင်စုအနောက်အလယ်ပိုင်းကဖာဂူဇန်မြို့မှာလူယူရဲရာရှိတူကတနက်နေ့ပြစ်လိုက်လို့တည်သွားရတဲ့လက်နက်မဲ့လူမဲ၁၀ကျော်သက်တူဦးရဲ့အမှုကိုစွဲချက်မတင်ဖို့တရားရုံးကဆုံးဖြတ်လိုက်ပြီးနောက်မှာတော့ဖာဂူဇန်မြို့မှာအခုလပိုင်းနေ့အတွင်းအခြေအနေအဆိုးရွားဆုံးစူပူအောင်ကြွမှုဖြစ်နေပါတယ်။၁၈နှစ်အရွယ် Michael Brown ကိုဩဂုတ်လကရဲရာရှိ Dara Wilson ကပြစ်ခတ်လိုက်တာကိုဘာပြစ်မှုနဲ့မှစွဲချက်မတင်ဘူးလို့အရာရှိတွေကတင်းလာနေညပိုင်းမှာကြေညာသွားပြီးတဲ့နောက်အကြမ်းဖက်မှုတွေစတင်ဖြစ်ပွားနေတာပါအဆောက်အုံ10လုံးမကမီးရှို့ခံရပြီးတော်တော်များများလောင်ကျွမ်းသွားတယ်လို့စိန့်လူးဝစ်မြို့နယ်ရဲမှုကပြောပါတယ်ထိကိုက်ဒဏ်ရာရမှုတင်းကတော့မရရှိပဲလူအနည်းဆုံး29ဦးဖမ်းဆီးထားတယ်လို့ရဲမှု John Belmar ကပြောပါတယ်ညာဦးပိုင်းကလည်းရဲကားတွေကိုမီးရှို့ပြီးရဲတွေကိုပစ္စည်းတွေနဲ့ပစ်ပေါက်တဲ့ဆန္ဒပြသူတွေကိုမီဂိုဘုံတွေနဲ့မျက်ရည်ရိုဘုံတွေနဲ့လူစုခွဲခဲ့ရပါတယ်။မီဂီယန်ပြည်တော်စုတလွာအခြားမြို့တွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားနေပါတယ်။နယူးယောက်မြို့လေက Times Square မှာဆန္ဒပြသူတွေကရဲအာဏာရှင်ဆိုတဲ့ဆိုင်းဘုတ်တွေကန်ဆောင်ပြီးလက်မြောက်လိုက်ကြပါမပစ်ပါနဲ့ဆိုတဲ့ကြွေးကြော်သံတွေနဲ့အော်ဟစ်နေကြပါတယ်။ချီကာဂိုနဲ့အိုကလန်မြို့တွေမှာတော့ဆန္ဒပြသူတွေကလက်တွေကိုမြောက်ပြီးအဝေးပြေးလမ်းမကြီးကိုချီတက်လို့ရင်ကြောပိတ်ဆို့မှုတွေဖြစ်ခဲ့ပါတယ်။သမရအိမ်ပြီးတော့ပြင်ပါလေဆန္ဒပြသူအနေနဲ့စုဝေးခဲ့ကြပါတယ
်။အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟီဂယ်ဟာနှစ်နှစ်နီးပါးတာဝန်ထမ်းဆောင်ပြီးတဲ့နောက်တနင်္လာနေ့မှာပဲရာထူးကနေနှုတ်ထွက်သွားပြီဖြစ်ပါတယ်။သူဒီအီဘိုလာရောဂါတိုက်ဖျက်ရေးပါဝင် IS Islamic အစ်စ်သွေးကြွားတွေရဲ့ချိန်ချောက်မှုတွေပေါ်မှာအမေရိကန်အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေမှာဝန်ကြီးဟီဂယ်အမြဲပဲအားကိုးရတဲ့သူတစ်ဦးဖြစ်တယ်ဆိုပြီးတော့ ဒီတနင်္လာနေ့မှာပြုလုပ်တဲ့အိမ်ပြူတော်သတင်းစာရှင်းလင်းပွဲမှာမစ္စတာဟေဂယ်နဲ့ဒုသမ္မတဂျိုးဘိုင်ဒန်တို့ကိုဘေးနားမှာထားပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကပြောသွားခဲ့ပါတယ်။ဝင်ကြီးဟေဂယ်ဟာအမေရိကန်ရဲ့အမျိုးသားလုံခြုံရေးနဲ့စစ်မှုထမ်းတွေအတွက်ဆယ်စုနှစ်ပေါင်းများစွာစွန့်စက်တမန်ဆောင်ရွက်လာခဲ့သူဖြစ်တယ်လို့လည်းသမ္မတကဆိုပါတယ်။သူရဲ့နေရာကိုအစားထိုးမဲ့သူမတွေ့မချင်းဝင်ကြီးဟေဂယ်အနေနဲ့လက်ရှိတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်နေဦးမှာဖြစ်ပါတယ်။နောက်ဆုံးထွက်လာတဲ့သတင်းတွေအရလက်ထောက်ကာကွယ်ရေးဝင်ကြီးဟောင်းမိုက်ကယ်ဖလော်နွိုင်းကတော့ဒီမစ္စတာဟေဂယ်ရဲ့နေရာမှာအစားထိုးဖို့အလားအလာအကောင်းဆုံးသူဖြစ်တယ်လို့အမေရိကန်အစိုးရအတိုင်းဝိုင်းကပြောနေပါတယ်။တခြားဖြစ်နိုင်ခြေရှိတဲ့သူတွေစီးရင်ထဲမှာတော့ဒုက္ခဝေယဝင်ကြီးဟောင်းအက်စတန်ကာတာနဲ့လက်ရှိဒုက္ခဝေယဝင်ကြီးရောဘတ်ဝေါ့ခ်တို့လည်းပါဝင်ပါတယ်။နယူးယောက်တိုင်းစ်သတင်းစာမှာ IS Islamic ဆွေသွေးကြွရည်ရဲ့ချင်းချောက်မှုအပအဝင်အမေရိကန်နိုင်ငံသားရဲ့မူဝါဒအခက်အခဲတွေရင်ဆိုင်လာရတဲ့အပေါ်မှာယာရုကနေနှုတ်ထွက်ဖို့ဝင်ကြီးဟေဂယ်ဖိအားပေးခံခဲ့ရတာဖြစ်တယ်လို့သမ္မတ Obama အစိုးရအဖွဲ့တွေကအရာရှိတွေကိုကိုးကားပြီးတော့ဖော်ပြထားပါတယ်ရှင်
။အင်ဂျီယာနိုင်ငံအရှိမြောက်ပိုင်းကမိုင်ဒူဂူရီမြို့ကလူစီကားတဲ့ဈေးတစ်ခုမှာပေါက်ကွဲမှုနှစ်ခုဖြစ်ပါလို့လူစဲကနန်းထိကိတ်တန်ရာရရှိသွားပါတယ်အတေကံဖောက်ခွဲမှုတဲ့အမျိုးသမီးနှစ်ဦးကအင်ကာမနက်ခင်းအကုံလောက်မှာတိုက်ခတ်မှုလို့သွားတာလို့မြင့်မြင့်သက်သေတွေကပြောပါတယ်လူ30မကတေဆုံးတန်ရာရသွားတယ်လို့အရာရှိတွေကဆိုပါတယ်ကျမ်းမာရေးဝန်ထမ်းတဦးကတော့တေဆုံးသူ45ဦးကျော်တယ်လို့ကိုယ်တိုင်ရေးတွက်လိုက်ရကြောင်း AFP သတင်းဌာနကပြောပါတယ်ပထမအမျိုးသမီးကဖောက်ခွဲလိုက်လို့လူတချို့တေဆုံးသွားတဲ့နေရာကိုလူတွေလာအောင်ကြည့်နေတော့နောက်ထပ်ဒုတိယဘုံဖောက်ခွဲတာဖြစ်တယ်လို့မျက်မြင်သက်သေတွေကဆိုပါတယ်ဒီတိုက်ခိုက်မှုကိုဘယ်သူဘယ်ဝါကလှုပ်ဆောင်တယ်ဆိုတာထုတ်ပြောဝန်ခံတာမျိုးမရှိသေးပေမဲ့ဘိုကိုဟာရန်စစ်သွေးကြအဖွဲ့ရဲ့လက်ချက်ပဲလို့တန်တရာဝင်နေကြပါတယ်လွန်ခဲ့တဲ့5နှစ်အတွင်းဖြစ်ပွားခဲ့တဲ့ဘုံကွဲမှုတွေနဲ့အခြားတိုက်ခိုက်မှုတွေကိုဘိုကိုဟာရန်အဖွဲ့ကပြုလုပ်တာဖြစ်ပါတယ်အမျိုးသမီးဖောက်ခွဲရေးသမားတွေကိုအရင်ကတိတ်မတုံးခဲ့ပေမဲ့အခုတော့ပိုပြီးတော့တုံးလာတာတွေ့ရပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ကနေဒေသရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။တောင်တရုတ်ပင်လယ်ကဒူဘိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းစုတွေနားမှာပင်လယ်လိပ်တွေဖမ်းဆီးလို့ဖိလစ်ပိုင်ကနေဖမ်းထားတဲ့တရုတ်ငါးဖမ်းသမားတွေပြန်လွတ်ပေးဖို့တရုတ်အစိုးရကတောင်းဆိုသွားပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့မိုင်းနှင်းရအကွာအဝေးတွင်တူတူရဲပိုင်စီးပွားရေးဇုန်ထဲမှာရှိတဲ့ Half Moon ကျွန်းစုနားမှာရှားပါးပင်လယ်လိပ်တွေဖမ်းဆီးလို့မေလကလေးကနေပြီးတော့ဖမ်းခံထားရတဲ့တရုတ်ငါးဖမ်းသမားတွေကိုဖိလစ်ပိုင်တရားရုံးကတင်းနှင်းလာနေမှာတရုတ်ကိုဒေါ်လာ3သိန်းကျော်ဒဏ်ရာရလိုက်တာပါ။ဖိလစ်ပိုင်အစိုးရအနေနဲ့အဲ့ဒီသူတွေကိုနဲ့တင်မောကိုချွင်းချက်မရှိပြန်လွှတ်ပေးဖို့တရုတ်နိုင်ငံသားရဲ့ဝင်ကြီးဌာနပြောခွင့်ရသူဟွာချူရင်ကနေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ်။အဲ့ဒီငါးဖမ်းသမားတွေကိုဖိလစ်ပိုင်ကနေတရားမဝင်ဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးတော့ဒါဟာသူ့နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုနဲ့တရုတ်အစိုးရရဲ့အခွင့်အရေးကိုထိပါတာပဲဖြစ်တယ်လို့မစ်ဟွာကပြောပါတယ်။တရုတ်ဟာ Half Moon ကျွန်းစုအပဝင်တောင်တရုတ်ပင်လယ်ရဲ့အစိပ်ပိုင်းအများစုကိုသူတို့ပဲပိုင်တယ်လို့ပြောနေတာပါ။ဒီနေ့အစောပိုင်းတုန်းကတော့ဖိလစ်ပိုင်ကတရုတ်ရဲ့ရေပိုင်နဲ့သတ်မှတ်မှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအခုံရုံးမှာစိန်ခေါ်ခဲ့ပါတယ်။တရုတ်ကတော့ဒီပြည်ပခါမှာကုလသမဂ္ဂအပဝင်ဖြည့်ရှင်းတာကိုအတိအမှန်မပြုဘဲနဲ့သူ့ဘက်ကလည်းဖြည့်ရှင်းတာမျိုးမလုပ်လာသလိုဒီတရားစီရင်မှုမှလည်းမပါဝင်ပါဘူး။ Brunei, Malaysia, Philippines, Vietnam တို့ကလည်းဒီတောင်တရုတ်ပင်လယ်ရဲကနေရာတချို့ကိုသူတို့ပိုင်ဆိုင်ကြောင်းအသီးသီးပြောနေကြပြီးတော့တချို့နေရာတွေမှာတော့တနိုင်ငံနဲ့တနိုင်ငံပြောနေတဲ့ပိုင်းတွေကထပ်နေပါတယ်ရှင့
်။ဟောင်ကောင်မှာဒီမိုကရေစီရေးဆန္ဒပြသူတွေနှစ်လနီးပါးစခန်းချနေရာယူထားတဲ့ဆန္ဒပြနေရာတစ်ခုကလမ်းမပေါ်မှာခြားထားတဲ့အတားအဆီးတွေကိုအာဏာပိုင်တွေကရှင်းလင်းလိုက်ပါတယ်။မောင်းကောက်ခိုင်အာဂလီလမ်းမပေါ်ကအတားအဆီးတွေကိုရဲတပ်ဖွဲ့ဝင်အများအပြားရဲ့အကူအညီနဲ့တရားရုံးဝန်ထမ်းတွေကဒီကနေ့မနေ့အစောပိုင်းမှာရှင်းလင်းခဲ့တာပါ။အစောပိုင်းမှာတော့ဆန္ဒပြသူတွေကဘာမှမခုခံကြဘဲအနားမှာရပ်ပြီးတော့ရဲတွေကိုအော်ဟစ်ကြပါတယ်။ဒါပေမဲ့နောက်ပိုင်းမှာတချို့ကရဲတွေကိုတားဆီးလို့လူအတော်များများဖမ်းခံရပါတယ်။ဆန္ဒပြသူတူဖြစ်တဲ့အသက်88နှစ်အရွယ်ငဒွန်ကတ်ကတော့သူဖမ်းခံရမှာမကြောက်ဘူးလို့ပြောပါတယ်။အခုလိုတရားရုံးအမိန့်နဲ့တပိတ်စခန်းတွေကိုရှင်းလင်းတာဟာသတင်းပတ်တွေအတော်များများအတွင်းဒုတိယအကြိမ်လှုပ်ဆောင်တာဖြစ်ပါတယ်။မွန်ဂောင်းတပိတ်စခန်းကနေတန်လမ်းမက အပိုင်းကိုဗိုလ်ဒူးနေမှာရှင်းလင်းဖို့တာဝန်ရှိသူတွေကစီစဉ်နေတယ်လို့ထောင်ကောင်သတင်းဒီမှာဖော်ပြနေပါတယ်အခုတလောမှာဆန္ဒပြပွဲတွေရဲ့အတိုင်းအတာတည်သွားပြီး Occupy Movement ဆိုတဲ့လှုပ်ရှားမှုကိုပြန်ပြီးအားပြဖို့ဆန္ဒပြပွဲစီစဉ်သူတွေကကြိုးစားနေပါတယ
်အိန္ဒိယနိုင်ငံမှာကက်ရှမီးယားဒေသမှာရွေးကောက်ပွဲပထမအဆင့်အတွက်မဲဆန္ဒရှင်တွေမဲပေးနေကြပါတယ်လုံခြုံရေးစိုးရိမ်စရာတွေရှိလို့အင်္ဂါနေ့မဲယုံတွေဖွင့်တဲ့အချိန်မှာအဆောက်အအုံထူးထူးထပ်ထပ်ချထားခဲ့ရပါတယ်ခွဲထွေရေးသမားတွေကတော့ဒီရွေးကောက်ပွဲကိုသပိတ်မှောက်ဖို့တိုက်တွန်းထားတာပါ။တပုံအဖွဲ့တွေဟာအဲ့နေမြေလွတ်လပ်ရေးရဖို့ဒါမှမဟုတ်ပါကစ္စတန်နိုင်ငံနဲ့တွားပြီးတော့ပေါင်းဆက်ဖို့အတွက် 1989 ခုနှစ်ကတည်းကတိုက်ခိုက်နေကြတာဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်တဲ့ဂျမူးနယ်ကက်ရှမီးယားပြည်နယ်ရဲ့အဖွဲ့ဝင် 89 နေရာပါလွှတ်တော်ကိုထိန်းချုပ်မှုရဖို့အတွက်အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီဘာဟာတီးယားဂျနတာပါတီ BJP ကအပြင်းထန်ကြိုးပမ်းနေတာဖြစ်ပါတယ်။တကယ်လို့သာသူတို့အနိုင်ရရင်တော့ဒီပြဿနာဖြစ်နေတဲ့နယ်မြေကိုအိန္ဒိယနဲ့အပြည့်အဝပေါင်းစပ်ဖို့လှုံ့ဆော်မယ်လို့ BJP အရာရှိတွေကပြောပါတယ်။ဂျမူးနယ်ကက်ရှမီးယားပြည်နယ်မှာအဆင့်၅ဆင့်မဲပေးကြမှာဖြစ်ပြီးတော့ရလဒ်ကိုတော့ဒီဇင်ဘာလ23ရက်နေ့မှာထုတ်ပြန်နိုင်မှုခန့်မှန်းထားပါတယ်ရှင်။
VNN နိုင်ငံကအစင်းမြင့်စစ်သင်္ဘောနှစ်စီးဟာဖိလစ်ပိုင်နိုင်ငံစေကန်းကိုပထမဆုံးအကြိမ်ဖြင့်ဆက်ရောက်လာပြီးတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားနေချိန်မှာ VNN ရဲ့ဒီလောက်ရဟာတရုတ်ကိုစိန်ခေါ်တဲ့လောက်ရမဟုတ်ဘူးလို့အာဏာပိုင်တွေကပြောဆိုလိုက်ကြပါတယ်ခင်ဗျာ
ထိုက်တန်းရောက်တဲ့နေ့ကိုမတ်အေးတန်နာကျော်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါ VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုတင်ဆက်ပေးမှာပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်နိုင်ငံရေးပြဿနာတွေကိုဖြေရှင်းသွားဖို့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကိုပြည်ခိုင်ဖြိုးပါတီကပြည်ထောင်စုလွှတ်တော်မှာဒီကနေ့အစိုးတင်သွင်းခဲ့ပြီးတော့ဒီအစိုးကိုအတိုက်အခံ NLD ပါတီကလည်းထောက်ခံလိုက်ပါတယ်။အကြောင်းဆုံးကိုဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးပါအောင်ရှင်
။ဟုတ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးပါဝင်ဖြည့်ရှင်းမှုကြံနေသေးသေးတဲ့နိုင်ငံရေးပြဿနာတွေကိုအောင်အောင်မြင်မြင်နဲ့ချောချောမွေ့ဖြည့်ရှင်းသွားနိုင်ရေးအတွက်6ပွင့်ဆိုင်တွဲဆောင်ဆွေးနွေးတင်တယ်ဆိုပြီးပြည်ခိုင်ဖြိုးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွန်းကဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်မှာအရေးတကြီးအဆိုတရတင်သွင်းခဲ့တာပါ။6ပွင့်ဆိုင်ဆိုတာကတမရတက်မတော်ကကွယ်ရေးဦးစီးချုပ်ဒေါန်ဆန်းစုကြည်ပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့တိုင်းရင်းသားကိုယ်စားလှယ်တူဦးတို့ဖြစ်ပါတယ်။ဒီအဆိုကိုလွှတ်တော်တွင်ကန့်ကွက်သူမရှိအတည်ပြုခဲ့ကြောင်းသိရပါတယ်။ပြည်ခိုင်မျိုးပါတီအနေနဲ့ဘာကြောင့်ဒီအဆိုကိုတင်သွင်းရတာလဲဆိုတာနဲ့ပတ်သက်လို့ပြည်ခိုင်မျိုးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေက VOA ကိုရှင်းပြပါတယ်။
နိုင်ငံရေးအချက်တခုကိုတနိုင်တဲ့ဘလောက်ဖြစ်ဆုံးမယ်ဆိုတဲ့စကူးနဲ့ဒီအဆိုတင်တယ်လို့ကျွန်တော်တို့ထင်ပါတယ်။ဒါဒီကိစ္စကပါတီကဆုံးဖြတ်ပါတယ်ဆုံးဖြတ်ပြီးတော့မှဒါကျွန်တော်တို့ကလည်းဒါလေးကိုရှင်းပြပြီးတော့မှသွတ်တော်မှာတင်ရှင်းနေဖြစ်ပါတယ်။ဥပမာဗျာဒေါ်အောင်သကြီးတို့ကလေးဝန်ဆိုင်တွေ့ကျင်တယ်။အဲအဲ့ဒီမှာဒီပါတီကအဲခုနပြောသလိုပေါ့နော်6ခုဝန်ဆိုင်တွေ့လိုက်ရင်ကောင်းတယ်။ဒါဆိုရင်ပိုတဘာဝကြာပေါ့နော်။ခုနကသမရာကြီးခေါ်တွေ့တယ်လို့14ရောက်ဒီပါလေးကြတော့လေဟန်ပြလို့လို့ဖြစ်သွားတဲ့ခါကျတော့အနှစ်မပါဘူးပေါ့နော်အဲ့ဒါမျိုးပုံစံဖြစ်နေတဲ့ကြောင့်ပါတီကနေအဲ့လိုလှမ်းပြီးတော့ထောက်လိုက်တဲ့သဘောဖြစ်ပါတယ်ညှောလင်းထားတဲ့အတိုင်း2015အလုံးပေါ့ဗျာနာယာဖြောင်ပြူးတဲ့မြန်မာနိုင်ငံဟိုလမ်းကိုလျှောက်ချင်ကြတာပေါ့အဲ့ဒါကြောင့်အဲ့ဒီ6ရောက်ကဆွေးနွေးလိုက်ရင်တော့ဒါရတဲ့လမ်းကြောင်းတစ်ခုကိုလျှောက်လိမ့်မယ်လို့ညှောလင်းပြီးတော့ဒီလိုတင်တယ်လို့ကျွန်တော်ထင်ပါတယ်ဗျာ
NLD ပါတီနဲ့ပါတီရဲ့ခေါင်းဆောင်ဒေါန်ဆန်းစုကြည်ကတော့သူကိုယ်တိုင်အပါအဝင်နိုင်ငံတော်တမရတက်မတော်ကကွယ်ဦးစီးချုပ်နဲ့ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌတို့၄ဦးတွေ့ဆုံဆွေးနွေးမဲ့၄ပွင့်ဆိုင်ကိုတောင်းဆိုထားခဲ့တာပါဒါပေမဲ့ပြည်ထောင်စုလွှတ်တော်မှာဒီကနေ့တင်သွင်းတဲ့ပြည်ကံမျိုးပါတီရဲ့6ပွင့်ဆိုင်အဆိုကိုသူတို့ NLD ပါတီကထောက်ခံကြောင်း NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကဆိုပါတယ
်ကျွန်တော်တို့ကတော့လေပေါ်ထောက်ခံပါတယ်အကုန်လုံးကထောက်ခံတယ်ဘာဖြစ်လို့လဲဆိုကျွန်တော်တို့ကတည်သူလေကျွန်တော်တို့မျိုးရတီမူဖွဲ့ထုတ်ခဲ့မူကဒီအထူးသဖြင့်ဘာသာနာတီမျိုးသားပြန်လဲတင်းညက်ရေးပြုစုဆွေးနွေးညီနိုင်ချီရှာရေးဆိုတာဖွဲ့ထုတ်ကတောက်လျှောက်ရတီလာတယ်မူရဲ့လေပြုတဲ့အခါကျတော့ကျွန်တော်ကဒါနဲ့ပတ်သက်လို့ကျွန်တော်ဖွဲ့ထုတ်ကထောက်ခံတာပေါ့ဒါတော့ကျွန်တော်တို့ကခုနဆိုတဲ့ခုနရှင်းလင်းတင်ပြချက်တို့ပေါ့တိုက်အနာကအတွက်မျိုးဆက်တည်တွေနောက်တစ်ခုကအမျိုးသားပြန်လဲတင်းညက်ရေးအတွက်ပြုစုညီနိုင်တောင်းလာနေတဲ့ဆန္ဒတွေပြုဝါရေးအတွက် တော့ပြင်လုပ်တဲ့ဒါတစ်ခုဒါတောင်းဝရှိတဲ့လူတွေဟောလာတောင်းဝရှိတဲ့ခေါင်းဆောင်အမေနဲ့တွေ့ဆုံဆုံညီနေအဖြေရှာတာကဒီအောင်စုဟောလာစနစ်ပေါ်ပေါ်ရေးဒီဒီရင်းငင်းငင်းကြီးဒီအဲစသည်ချင်းပေါ့ဗျာနောက်တစ်ခါဟိုတိုင်းရင်းသားလူမျိုးစုများရဲ့အခွင့်အရေးဒီစသည်ချင်းပေါ့တွေ့ဆုံဆုံညီနေအဖြေရှာမယ်ဆိုလို့ရှိရင်တော့ဒါပို့ပြီးတော့ပြည့်မြတ်တာပေါ့
ပြည်ခိုင်မျိုးပါတီကအခုတင်သွင်းတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးမှာတိုင်းရင်းသားကိုယ်စားလှယ်တဦးလည်းပါဝင်ပါတယ်အဲ့ဒီတိုင်းရင်းသားကိုယ်စားလှယ်ဟာဘယ်တိုင်းရင်းသားတွေကဖြစ်လာမှလဲဘယ်သူဆိုတာလဲဆိုတာကိုလူတွေကစိတ်ဝင်စားနေကြတာပါဒါနဲ့ပတ်သက်ပြီးပြည်ခိုင်မျိုးပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေသုံးသက်တာက
ကျွန်တော်တို့တိုင်းရင်းသားအလုံးမှာဆရာငါအင်အားများပါတယ်ဟိုဘုရားအောင်ဆက်ကြည့်ကြရအဲဒါကြောင့်မို့လို့လေကျွန်တော်တို့အခုမြန်မာပြည်ရဲ့အနေထားမှာဒုတိယသမ္မတကိုဆရာဒုတိယသမ္မတတယောက်တင်ထားရဲဆိုတယ်ဒါခံမမိပါပါအဲဒါလို့ဆိုရင်နားလေကျွန်တော်အမြင်ကတော့တက်ဆိုင်ကြီးက nominate လုပ်ပြီးပြလိုက်တဲ့လူကတော့မဖြစ်သင့်ဘူးပေါ့အားလုံးကဝိုင်းပြီးတော့ခင်ဗျာကျွန်တော်တို့ကိုစားသွားပါဆိုတဲ့လူပဲဖြစ်သင့်တယ်လို့ကျွန်တော်မြင်ပါတယ်ဗျာဟုတ်
ဒီကနေ့လွှတ်တော်မှာတင်သွင်းအတည်ပြုခဲ့တဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအဆိုကို88ကျောင်းသားများအဖွဲ့ကလည်းကြိုဆိုကြောင်းသဘောထားတည်းရထုတ်ပြန်ထောက်ခံခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုညာဝင်းအောင်ရေအခုကတော့ဒီရန်ကုန်ကအလုပ်သမားတွေရဲ့ဆန္ဒပြပွဲကိုကြည့်ကြရအောင်ပါရှင်ရန်ကုန်တိုင်းရွှေပြည်သာစစ်မှုဆုံး Fort Glory အထက်ချုပ်စစ်ရုံကအလုပ်သမားတွေတပ်မကခေါင်းဆောင်တွေကိုအလုပ်ထုတ်ပယ်ရကစပြီးတော့ဆန္ဒပြသူ100ကျော်တို့ကအလုပ်ခွင်တဲ့ကိုအလုတ်ကိုထုတ်ပယ်လိုက်ပြီးတော့ဆန္ဒပြသူ190ကျော်ကိုပါအလုတ်ခွင်နဲ့ပေးမဝင်တဲ့အတွက်ရန်ကုန်မြို့နယ်မှာဒီကနေ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့ဇူလိုင်လကစပြီး Fort Glory အထည်ချုပ်စစ်ရုံကအလုတ်သမားတမကတီထောင်တဲ့အလုတ်သမား5ဦးကိုအလုတ်ကနေထုတ်ပယ်လိုက်တာကိုပြန်ခန့်ပေးဖို့အတွက်အလုတ်သမား190ကျော်ကတောင်းဆိုခဲ့တာပါဒီနောက်မှာတော့အလုတ်သမားတွေကိုဩဂုတ်လကစပြီးအလုတ်ထဲကိုပေးမဝင်တော့တဲ့အတွက်သူတို့ရဲ့နေနာမှုတွေကိုခုံသမားတွေကိုတင်ခဲ့ပေမဲ့ဖြည့်ရှင်းညှိနှိုင်းပေးမှုတွေမပြေလည်နိုင်မဲ့ကြန့်ကြာနေတဲ့အတွက်ရန်ကုန်မြို့လယ်ကောင်းမှာအလုတ်သမား50ခန့်ဆန္ဒပြခဲ့ကြပါတယ်အလုတ်သမားခေါင်းဆောင်တူဦးပြောပြတာကတော
့အလုတ်သမားတမကခေါင်းဆောင်5ဦးကိုအလုတ်ထုတ်လိုက်တော့ကြောင့်မို့ဖော်ဝင်တရားကုန်စစ်ကြောင်းကလုတ်ပြန်နေခန့်အပ်ပြီးတောင်းဆိုရဲပြဿနာကနေရောစတာအဲ့ဒါကိုတောင်းဆိုမှုလေးတစ်ခုလောက်တော့ကိုလုပ်ငန်းရှင်ကဆက်ရုံနဲ့ကိုပြေးမဝင်တော့ဘူးတိုင်းခေါင်းမကြီးဆိုတော့တိုင်းခေါင်းမကြီးရဲ့ရောက်ကိုကျွန်တော်တို့ကဒီမှာဦးစည်းမှုတွေလာတော့ရတယ်မင်းတို့ကဖြုတ်လို့မရဘူးမင်းတို့ကသူပြေးမဝင်ဆိုရဲတတိထားတာကျွန်တော်တို့ကဟိုစီဒီပါနေထုတ်ပြီးပြေးလိုက်ပြေးခွလိုက်တယ်တရားကုန်စစ်ကြောင်းတော့ပြေးခွလိုက်တယ်အစိမ်မှာကိုယ်တော်မကြီးကစစ်တဲ့ဒီမှာဘယ်လိုဖြစ်လဲဆိုတော့အလုတ်ကြီးကိုမေးတယ်ဒီကလေးတွေကမင်းတို့ပြေးမဝင်လားလားမပြောတော့လုပ်ငန်းရှင်ကပေးမဝင်ပါဟုတ်တယ်လို့ပြောတယ်။လုပ်ငန်းရှင်ကပေးမဝင်လို့ပြောတယ်။ကျောင်းရဲ့သားနဲ့ကိုကျွန်တော်တို့ဘက်ကတတိထောက်တာအခမ်းအနုံမှာနေကိုဘာကြောင့်ကျွန်တော်တို့ကြားကနေလာနေနှစ်လကြာဘာလို့မပြေးကြလဲ။မပြေးရလဲဒီမှာ။ကျွန်တော်ရှင်မီတာမြို့နယ်ကျွန်တော်မြို့နယ်ပြန်ပြေးရေးရုံးနယ်တိုင်းကုန်းမကြီးမြို့ကျေလို့ရှိရင်အများဆုံးကြာမှာ14ရက်10ရက်ပေါ့နော်။အဲ့လောက်ပဲကြာမှာကိုနှစ်လကြာကြာပါတယ်။နိုင်ငံဝင်များအနေနဲ့လုပ်ငန်းရှင်တွေကလောက်ွားချင်းနဲ့ကြိုက်တို့ကိုတမင်တကာညှိမှန်းနေကြတယ်။
အလုတ်သမား၅ဦးကိုထုတ်ပယ်တာနဲ့ပတ်သက်လို့ပြန်လည်ခန့်အပ်ဖို့နဲ့တမကဖြိုခွဲမှုတွေလုပ်နေတယ်ဆိုပြီးမြို့နယ်နဲ့တိုင်းအဆင့်ခုံသမားတွေကဆုံးဖြတ်ပေးခဲ့ပေမဲ့အလုတ်ရှင်ကလက်မခံသေးတဲ့အကြောင်းအလုတ်သမားတမကများပေါ်ပေါက်ရေးလှုပ်ဆောင်နေတဲ့ကိုထွန်းထွန်းနိုင်ကပြောပြပါတယ်
။ပုံမှန်တောင်စီရနေပြီးတော့အလုတ်ပြန်ခန့်စီပေါ့ဗျာ။မခံမချင်းဂျာကာလာနင်းနာကြီးပေးစီပေါ့ဗျာ။နောက်တစ်ခါတခါတစ်ချက်ပါတယ်ဒီစကားလို့ပုံမှန်တောင်စီရသူ့ကြရဒီကြရတို့ချဲ့တာဒီဟာအလုတ်သမားတမကအဖွဲ့စည်းတွေကိုအကောင်သွားတဲ့နေနေတော့ဒိုင်းနေတော့ဒါဖြိုခွဲတာလေအားနဲ့ပတ်ပြပြီးတော့ပုံမှန်51ရရပြီးတော့ဒါသူတို့ဒီရောက်ပြမခံဘူးဆိုရင်အေးယူမယ်ဆိုတဲ့ဟိုဟာမျိုးပါဆုံးမချက်မှာပါတယ်။အတိကောင်ကြိုက်ဆုံးမချက်ကြိုက်တာဒါကလူသမားခွဲစီ2017လူမခွဲစီဦးတွေမှာဒါထောင်ဒဏ်တစ်နှစ်လေးဒါဒါဒီဥစ္စာကဒီဥစ္စာကသုံးဖို့တယ်ဆိုရင်ဆုံးမချက်ပါသူချဲ့ပေးထားတယ်ဒီအိုက်ကောင်ကြီးကဆုံးမချက်မှာအခုတော့လူငိုင်းဆိုင်ကအမှုကိုစာချုပ်တက်နေတယ်ကြည့်ရလက်မကောင်မို့ဗျာသူကအခုကကျွန်တော်ကဗျာဟိုအလုံးမဖွဲ့ဥပဒေမှာကအားနဲ့ကြက်ကတက်တနာအရာပဲဟိုအရင်တော့ကဝန်ကြီးကပြည်ပခုံရုံးကတော့ရှင်းတယ်ဝန်ကြီးကပြည်ပခုံရုံးကသုံးသက်ချက်ပြည့်အပြည့်ပဲသူ့ချက်ကဘယ်တဲမှတက်လို့မရဘူးသူကအဲ့ဒါအပြည့်ပဲကျွန်တော်ဒီမှာကြားတော့ဗျာဟိုအခိုင်အဖွဲ့ဝင်ချန်ဦးလေးအခိုင်ဆက်ရနေပြီးတော့အခုပေါ်စာကြုံတော်ပြီးတော့အဲ့နိုင်ငံသားရပိုင်ခွင့်ရတယ်ပြီးတက်နေကြတယ်တက်တနာဖြစ်သွားတာ
ဆက်ရုံအတော်များများမှာအခုလိုပဲအလုံသမားတမကခေါင်းဆောင်အတော်များများကိုထုတ်ပယ်မှုတွေလှုပ်လာတဲ့အကြောင်းစက်ရုံ၃ခုလောက်မှာလက်ရှိကြုံတွေ့နေရတဲ့အနေအထားကိုကိုထွန်းထွန်းနိုင်ကဆက်ပြောပြပါဗျ။အ
ဲတက်တနာဗျအလုတ်ရှင်ကလည်းဒီအလုတ်သမားသမဂ္ဂမှာပါလို့အလုတ်သမားအဖွဲ့ကြီးမှာပါလို့ဆိုပြီးတော့အဲခေါင်းဆောင်တွေမထုတ်ဘူး။တခြားညီလန်းပေါင်းစုံနဲ့ထုတ်တဲ့အခါကျတော့နည်းနည်းလေးရှင်းရှင်းရတာခက်ခဲကြက်ကြက်တွေကတော့ရှိတယ်နှစ်ဖက်လုံးမှာပေါ့လေ အဲ့လိုမျိုးဖြစ်နေတာတွေကတော့များတယ်ဗျာဒီကျွန်တော်တို့ဒီတိုင်းကစစ်ပိသားမှာဆိုရင်အခုပုဂ္ဂိုလ်တွေပေါ့ဗျာအဲနောက်တစ်ခါကျတော့ကျွန်တော်တို့အခုကျွန်တော်တကုံရှေ့ပိုင်းမှာဆိုရင်စင်ချူရီပရိုင်းဆိုတဲ့ဒီအဆက်သားအိုက်ဆက်ရုံဖြစ်နေပါဗျာနောက်အဲ့လိုမျိုးဒီအလုံသမားကိုယ်စားလှယ်တွေခေါင်းဆောင်တွေသူ့ထုတ်ပြီးတော့ဒီလိုဖြစ်တဲ့အမှုတွေကနည်းနည်းပုံပုံများနေပြီ
အင်းငါးရခန်းရှိတဲ့လုံသမားရဲ့အနေနဲ့ပြီးခဲ့တဲ့ရက်တွေကပဲအနေဆုံးလောက်အကလစာတတ်မှတ်ပေးဖို့နဲ့လုံသမားခွင့်ရေးတွေအတွက်ဆန္ဒပြခဲ့ကြတယ်လို့တပိတ်စခန်းဖွင့်ဆန္ဒပြနေကြတဲ့စစ်ရုံတချို့လည်းရှိနေတာပါအလို့ရှင်တဲ့လုံသမားပြဿနာတွေကိုဖြေရှင်းပေးတဲ့ခုံသမားရီကောင်စီကဆုံးဖြတ်ချက်တွေဘလို့ပဲခြားခြားလိုက်နာမှုမရှိတာတွေဟာအလို့သမားဥပဒေရဲ့အားနည်းချက်တွေကြောင့်လို့လဲခုံသ
င်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့အမျိုးသားမြေအတုံးချမှုမူဝါဒမူကြမ်းကိုလူမှုအဖွဲ့အစည်းတွေထောက်ပြချက်တွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်အမျိုးသားမြေအတုံးချမှုမူဝါဒမူကြမ်းကိုဒီဇင်ဘာလမှာအတည်ပြုပြဋ္ဌာန်းဖို့အတွက်တနင်္သာရီတိုင်းဒေသကြီးအစိုးရအဖွဲ့ကနေဒေသခံလူမှုအဖွဲ့အစည်းတွေကိုဖိတ်ကြားပြီးအကြံပြုဆွေးနွေးပွဲတစ်ရက်ကိုကျင်းပခဲ့ပါတယ်ဒီဥပဒေမူကြမ်းမှာအာဏာချက်တွေရှိနေတယ်လို့လူမှုအဖွဲ့အစည်းတွေကထောက်ပြခဲ့တယ်လို့မူကြမ်းကိုအချောတက်ရေးဆွဲဖို့အတွက်ဒေသခံလူမှုအဖွဲ့အစည်းတွေစီကနေအကြံဉာဏ်ရယူပြီးတော့ပြန်လည်ဖြည့်ဆွက်သွားမယ်လို့လည်းတိုင်းအာဏာပိုင်တွေကပြောဆိုကြပါတယ်ဒီသတင်းကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံမြေရခွဲဝေတုံးချမှုစီစစ်ဆောင်ရွက်ရေးကော်မတီကနေရေးဆွဲထားတဲ့အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းကိုအတိပြုပြဋ္ဌာန်းနိုင်ရေးအတွက်အကြံပြုဆွေးနွေးပွဲတစ်ရက်ကိုဒေသခံအာဏာပိုင်တွေကနေဦးစီးပြီးတော့နိုဝင်ဘာလ24ရက်နေ့တနင်္လာနေ့တိုင်းဒေသကြီးထဝယ်မြို့မြို့တော်ခမ်းမမှာကျင်းပပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတော့အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကိုတင်ပြခဲ့တယ်လို့88မြို့ဆက်ပွေလင်းလူဖွဲ့စည်းကခေါင်းဆောင်သူဖြစ်သူကိုအောင်နိုင်ဦးကအခုလိုပြောပါတယ်
ကျွန်တော်တို့ဘော်ရီဖြစ်တယ်လဲဘော်ရီချင်းချင်းတယ်လို့ကျွန်တော်တို့မေးလာတဲ့အခါကျတော့အဲ့ဒီမြေပေါင်းစာရေးမူဝါဒမူကြမ်းမှာလူသားများအားလုံးရဲ့အခွင့်အရေးပေါ်ပေါ်လို့လေနံပါတ်1အဲ့တိုင်းရင်းသားဘော်တောင်စကားနဲ့အတိတ်ကရေးထားတဲ့မူကြမ်းတွေလည်းကျွန်တော်တို့စပြီးတော့ပြဖို့လိုတယ်ပြီးတော့ရှုထောင့်လူ့ကမာတွေနဲ့ဒီစစ်တေးဒုက္ခတွေနဲ့လူ့မြေရပိုင်ဆိုင်မှုကိုအတိမပြဖို့လိုတယ်လုံးဝပြည့်နေတဲ့မြေပြည်ပြဿနာတွေကိုဖြေရှင်းဖို့အတွက်ဥပဒေစိုးရိမ်မှုရင်းလည်းပဲအနာဘုံလွဲခံရတဲ့အဖွဲ့တစ်ခုအញ្ញံဆုံးဖွဲ့ပြီးမှအဲ့ဒီလက်ရှိစပေါ်နေတဲ့မြေပြဿနာတွေမှာတန်းနဲ့ပြည်သူနဲ့ပြည်သူနဲ့ကျွန်တော်တို့ပြည်သူတွေနဲ့အထက်လက်လိုက်နေတဲ့ပြဿနာတွေကိုအရေးကြီးဆုံးပေးဖို့လိုအပ်တယ်ဆိုတော့ကျွန်တော်တို့တော့တောင်းဆိုတော့ခဲ့တယ
်။ဒါပြင်2014ခုနှစ်မှာထုတ်ဝေခဲ့တဲ့အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းမှာဥပဒေကြောင်းအရရှင်းလင်းမှုမရှိသလိုလုပ်ငန်းရှင်တွေအတွက်သာရေးဆွဲထားတဲ့လိုမျိုးဖြစ်နေတယ်လို့ကိုအောင်နိုင်ဦးကခုလိုမြင်ရှိပါတယ်
။ဥပဒေကြောင်းအရကိုမရှင်းလင်းတာပိုက်ဆိုင်ခွင့်ရှိသောပြည်ဝင်ပိုက်ဆိုင်သားတို့မြေရောက်လုပ်ကင်သူတွေအချိုးစီးပွားကိုအနောက်ရှင်းနေတဲ့အလွေမရှိရဆိုတဲ့ဟာကကျွန်တော်တို့မရှင်းဘူး။သူတို့မြေပေါ်ကန်ပြီးတော့မှဒါပြန်ဝင်လို့ပြောရင်ကျွန်တော်တို့ဒီဇိုင်းလုံးကမြေရပိုင်ဆိုင်တဲ့လူကကျွန်တော်တို့တောင်သူတွေစဉ်းစားတော့ပါတော့ဘူးအထင်းကြီးတွေနဲ့ဒီစီအောင်ဆိုင်တဲ့ကုမ္ပဏီကြီးတွေကဆက်လာတော့မယ်လို့အမိဖြစ်နေတယ
်အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းကိုအချော့သားရေးဆွဲဖို့အတွက်ဒေသခံလူမှုဖွဲ့စည်းတွေစီကနေအကြံဉာဏ်ရယူပြီးပြန်လည်ဖြည့်ဆွက်သွားမယ်လို့ပိုင်းမြေရကော်မတီဝင်တနင်္လာနေ့တိုင်းတစ်တော်ဦးစည်းစနှညွန်ကြားရေးမှူးဦးကျော်ကျော်ကအခုလိုပြောပါတယ်
အဲ့မူကြမ်းကိုယူပြီးတော့သူတို့ကြံဒီကြလည်ရေးနိုင်ပါတယ်ဆိုရတော့အဲ့ဒါမှလာပြောရတယ်ခင်ဗျာ
သူပြောသွားတာကတော့အဲ့ဒါဟာမူကြမ်းပဲရှိသေးတယ်အဲ့ဒီမူကြမ်းကိုပြန်လဲပြင်ဆင်ရေးဆွဲနိုင်ပါတယ်လူမှုအဖွဲ့အစည်းတွေကိုကျွန်တော်တို့ချပြခဲ့ပြီးတော့အကြံဉာဏ်ရယူတာပါဒီပြင်ဆင်ချက်တွေကိုကျွန်တော်တို့အထက်ကိုတင်ပြသွားရပါမယ်ဆိုပြီးပြောဆိုသွားတာပါတိုင်းနိုင်ပြည်နယ်အလုံးအကြံပြုဆွေးနွေးပွဲများပြုလုပ်ပြီးရရှိလာတဲ့အကြံပြုချက်တွေကိုလွှတ်တော်မှတင်သွင်းပြီးတော့ဒီမူကြမ်းကိုတည်စင်ပါလာမှာအတိပြုပြဋ္ဌာန်းသွားဖို့ရှိတယ်လို့လည်းဦးကျော်ကျော်ကပြောပါတယ်ဒီအကြံပြုဆွေးနွေးပွဲကိုသဝယ်မြို့မြို့တော်ခမမှာကျင်းပခဲ့တာဖြစ်ပြီးတော့တနင်္လာနေ့တိုင်းညွှန်ကြားရေးမှူးချုပ်တိုင်းစီပင်သာယာရေးဝန်ကြီးတစ်သောဝန်ကြီးဌာနမှတာဝန်ရှိသူတွေခြေလက်ဌာနဖွံ့ဖြိုးရေးနဲ့အိုးအိမ်ဦးစီးဌာနကပုဂ္ဂိုလ်တွေအရပ်ဖက်လူထုအဖွဲ့အစည်းတွေတက်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့တုန်းကမွန်ပြည်နယ်မှာပြုလုပ်ခဲ့တဲ့မြေယာတုံးချမှုမူဝါဒမူကြမ်းပေါ်အကြံပြုဆွေးနွေးပွဲမှာမွန်ပြည်နယ်ဆယ်မြို့နယ်ကအထောက်အကူပြုကုသလှေတွေလူမှုအဖွဲ့အစည်းတွေတက်ရောက်ခဲ့ကြပါတယ်။2014ခုနှစ်အောက်တိုဘာလမှာထုတ်ဝေခဲ့တဲ့အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းထဲမှာဆိုရင်အခန်း19ခန်းပါရှိပြီးတော့နိုင်ငံတော်အတွင်းမြေစရံစာသအရေးမြစ်တွေကိုနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးပြည်သူတွေလူမှုစီးပွားဘဝမြင့်တင်ဖို့ဖြည့်ဆည်းပေးရေးနဲ့တဘာဝပတ်ဝန်းကျင်ထိမ့်ထိမ့်ကာကွယ်ရေးအတွက်အသုံးပြုစီမံခန့်ခွဲရမှာစနစ်တကျမှန်ကန်ပြီးတော့ရေရှည်တည်တံ့နိုင်ဖို့အတွက်ရည်ရွယ်ပြီးထုတ်ပြန်ထားပါတယ်ခင်ဗျာ
Thank you. ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်ဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်။တော်ရရှင်တို့ခုနဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုကတော့နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးချင်ပါတယ်။အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့တွေ့ဆုံတဲ့ခီးစဉ်မတိုင်ခင်ယူကရိန်းနိုင်ငံတွင်ရုရှားကဝင်ရောက်ကျူးကျော်နေတာလို့သုံးထုတ်ပြီးရှုတ်ချပြစ်တင်ပြောဆိုသွားပါတယ်။ဒါ့ပြင်လည်းယူကရိန်းကိုလူတွေသေချေစေမဲ့တိုက်ခိုက်ရေးလက်နက်တွေထောက်ပံ့မယ်မထောက်ပံ့ဘူးဆိုတာကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူး။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှဒုတိယအကြီးဆုံးနေရာကိုယူဖို့အင်ဖြူရော်ကအဆိုပြုထားတဲ့အန်တိုနီဘလင်ကင်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကိုတိုက်ခိုက်ရေးလက်နက်တွေထောက်ပံ့ရေးစဉ်းစားနေတယ်လို့ပြောပါတယ်။ဒီအကြောင်းကိုတော့ VOA နိုင်ငံခြားရေးယာဝန်ကြီးဌာနရဲ့သတင်းထောက် Pam Dogan သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးကတင်ပြပေးမှာပါ
။ယူကရိန်းနိုင်ငံတွင်ရုရှားနိုင်ငံရဲ့လုပ်ရက်တွေဟာစက်တင်ဘာလကသဘောတူညီခဲ့တဲ့ညဉ့်ဉန်းကြီးသဘောတူညီချက်ကိုအတိအလင်းချိုးဖောက်နေတာလို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ပူးတွဲချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။
We've seen more provocative actions, more blatant.
ကိုပြီးတော့ရန်လိုတဲ့အပြုအမူတွေကိုကျွန်တော်တို့တွေ့လာရတယ်။မကြသေးခင်ကရုရှားကိုယ်တိုင်လက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ကိုမတိကျိုးကျွံပြုတာတွေလည်းမြင်နေရပါတယ်
။ယူကရိန်းနိုင်ငံတွင်ကခွဲထွက်ရေးသဘုံတွေကိုရုရှားဘက်ကစစ်လက်နက်နဲ့တပ်အင်အားတွေထောက်ပံ့ပေးထားတယ်လို့အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကစွပ်စွဲထားတာပါ။အခုထိအမေရိကန်ပြည်ထောင်စုဘက်ကယူကရိန်းကိုပေးနေတဲ့အကူအညီတွေဟာလူတွေသေစီတဲ့တိုက်ခိုက်ရေးလက်နက်တွေမဟုတ်ဘဲစစ်ဝတ်စုံနဲ့စစ်သုံးရင်တွေလိုပစ္စည်းတွေပဲဖြစ်ပါတယ်။ဒါပေမဲ့လည်းလူတွေသေစေနိုင်တဲ့တိုက်ခိုက်ရေးလက်နက်တွေထောက်ပံ့ရေးကိစ္စကိုမစင်းစားတော့ဘဲနေတာမျိုးမဟုတ်တဲ့အကြောင်းအမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးထိုနီဘလင်ကန်ကပြောဆိုပါတယ
်။ It remains on the table. It's something that we're looking at.
ဒီကိစ္စကစူးနင်းနေစေကိစ္စတစ်ခုဖြစ်နေရှိနေပါသေးတယ်။ကျွန်တော်တို့ဘက်ကစဉ်းစားနေစေကိစ္စပါ
။ယူကရိန်းနိုင်ငံအတွင်းရုရှားရဲ့လုပ်ရက်တွေကိုပို့ပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်ဖို့လိုအပ်မယ်လို့လည်းအန်သိုနီဘလင်ကန်ကအထက်လွှတ်တော်ကြားနာပွဲတစ်ခုမှာပြောဆိုသွားပါတယ
်။ I believe that given the
ရုရှားဘက်ကသူတို့လက်မှတ်ရေးထိုးထားတဲ့မင်းစ်သဘောတူညီချက်ကိုချိုးဖောက်တဲ့ကိစ္စအလင်းနဲ့ထားစဉ်းစားမယ်ဆိုရင်သူတို့ဘက်ကဒီလိုမလုပ်အောင်ပြန်စဉ်းစားစီမဲ့ဟန်တားနိုင်အောင်လုပ်နိုင်မယ့်အချက်ကတော့ယူကရိန်းတပ်တွေကိုအင်အားပိုခံအောင်လုပ်ဖို့ပါခုခံကာကွယ်ရေးသုံးတပ်ခိုက်ရေးလက်နက်တွေကိုထောက်ပံ့ဖို့ပ
ါယူကရိန်းတပ်ဖွဲ့တွေသူတို့ကိုသူတို့ခုခံကာကွယ်နိုင်အောင်ကူညီထောက်ပံ့ရမယ်ဆိုတဲ့အဆိုကို Republican အောက်လွှတ်တော်အမတ် Steve Stockman ကထောက်ခံပါတယ
် The photographs if you see what is happeningis important and people that look at
you grey ma phit pet ni de chin ni pya tat pou ni ko khmyar lo twet yin ti ba le me lu ri ga phit pet ni da ri ko ji daw ma ji ya ja raw ba u da ba me chin lo ri ga akhu ti ngain ni ja raw me ka kwe yi thong lin net dwi ma shi be tan mi de bi ko khu kan ka kwe lu ma ya ba u
da me russia ukraine yi le la tu american tat kdo ga tu ti tu tu u phit de case da dan ga raw ukraine so ya ye pyatana ha sit lat lat pisi ri lu at da the so ya apwe twe yin sai ni ya de akhat akhe lo myin ma de
Strengthening the Ukrainian state does not mean arming Ukraine.
Ukraine ကိုအင်အားခိုင်မအောင်လုပ်တယ်ဆိုတာ Ukraine ကိုအမေရိကန်လက်နက်တွေထောက်ပံ့ပေးတာမဟုတ်ပါဘူး။ Ukraine ကိုယ်တိုင်ကလက်နက်ထိုးလုပ်နေတဲ့အတိုင်းပြည်ပါ။လက်နက်လိုတာသူတို့ပြဿနာမဟုတ်ပါဘူး
။ဒီတော့တွေ့ရုရှားနိုင်ငံကလည်း Ukraine ကိုလူတွေသေချေစေမဲ့တိုက်ခိုက်ရေးလက်နက်တွေအမေရိကန်ပြည်ထောင်စုဘက်ကထောက်ပံ့မယ်ဆိုရင်အကြက်တဲကိုပို့ပြီးစိုးအောင်မတိမငိမ့်ဖြစ်အောင်လုပ်တယ်လို့ဖြစ်လိမ့်မယ်ဆိုပြီးတော့သတိပေးပြောဆိုနေပါတယ်ရှင်။
မခင်ဖြူထွေးပြောပြပေးခဲ့တာပါအင်ကန်နဲ့ညပိုင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင် VOA American အသံရဲ့အင်ကန်နဲ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့အစီအစဉ်ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးကြဖို့ကိုလည်း
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်
နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောရရှင်များရှင်တောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မကြာခင်မှာတော့အင်ကာနိညာပိုင်းဓာတ်ရိုက်လေလံအစီအစဉ်ကိုဆွေးနွေးကြဖို့ရှိပါတယ်။အခုရင်းဆုံးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအတွင်းတန်းနဲ့ချီတဲ့မတ်တမတ်ရမဲ့လာရောက်နေထိုင်သူတွေကိုနေရပ်ပြမဖို့အောင်ကာကွယ်မဲ့သမ္မတရဲ့လုပ်ပိုင်ခွင့်အရလူဝင်မှုကြီးကြပ်ရေးဆိုင်ရာဆုံးဖြတ်ချက်တည်းချမှတ်ခဲ့တာနဲ့ပတ်သက်ပြီးသမ္မတဥဘာမကထပ်မံကာကွယ်ပြောဆိုပါတယ်သမ္မတရဲ့တာဝန်ယူမှုပေါ်ပြန်ပြီးတော့သုံးသပ်လာနိုင်တဲ့တမိုင်းဝင်ဆုံးဖြတ်ချက်ကိုချပြီးသုံးရဲချမှာပဲသမ္မတဥဘာမက ABC ရုပ်သံ This Week အစီအစဉ်မှာအခုလိုပြောဆိုခဲ့တာပ
ါ We'll take steps to deal responsibly.
ဒီနိုင်ငံထဲမှာရောက်ပြီးသားတန်းနဲ့ချီတဲ့မှတ်တမ်းမှတ်ရမယ့်နေထိုင်သူတွေနဲ့ပတ်သက်လို့တာဝန်သိသည့်ဖြေရှင်းမဲ့ခြေလှမ်းကိုကျွန်တော်တို့လှမ်းလိုက်တာပါ
။လူဝင်မှုကြီးကြရေးနဲ့ပတ်သက်လို့လွတ်တော်ဘက်ကစုံတရာဆောင်ရွက်ဖို့ပြက်ကွက်ခဲ့တာကြောင့်လိုအပ်ချက်အရသူမဖြစ်မနေလှုံ့ဆော်ခဲ့ရတယ်ဆိုတာကိုသမ္မတဥဘာမကထပ်ပြီးတော့အခိုင်အမာပြောဆိုသွားပါတယ
်။ Everybody knows
လူတိုင်းသိပါတယ်။ Republican တွေလည်းပါပါတယ်။ဒီလူ17တန်းကိုကျွန်တော်တို့နေရပြန်မပို့ဘူးဆိုတာသိကြပါတယ
်။ Republican ထဲလွှတ်တော်အမတ် Ted Cruz လို့အမတ်ဒီကတော့ Congress လွှတ်တော်ရဲ့သဘောထားမပါဘဲနဲ့သမ္မတကသူ့သဘောနဲ့သူဆုံးဖြတ်လိုက်တာကိုအကြီးအကျယ်ဝေဖန်ကန့်ကွက်နေကြတာပါ
။ He is defying the Constitution. He is defying federal law.
သူ့လိုရက်ကဖွဲ့စည်းပုံခြေခံဥပဒေကိုအန်တုဘိုးအစိုးရဥပဒေကိုမထိမမြင်လုပ်ပြီး American ပြည်သူတွေကိုလည်းစင်ခေါ်လိုက်တာဖြစ်ပါတယ
်။လာမယ့် January လထဲလွှတ်တော်နဲ့အောက်လွှတ်တော်နေရာစလုံးကို Republican ဘက်ကကြီးစိုးတဲ့အချိန်သမ္မတဥပမာမြည်စင်းတင်သွင်းတဲ့အဆိုပြုသူမန္တမယပယ်ချဖို့ကိုလည်း Republican ထက်လွတ်တော်အမတ် Ted Cruz ကပြောဆိုနေပါတယ်။ဒါပေမဲ့လည်းသမ္မတဥပမာအပေါ်ဘလို့တိတိကျကျရေးယူတုံ့ပြန်မယ်ဆိုတာမျိုး Republican ဘက်ကထုတ်ဖော်ပြောဆိုတာတော့မရှိသေးပါဘူး။စနေနေ့ကပြောခဲ့တဲ့သမ္မတဥပမာရဲ့အပတ်စဉ်မိန့်ခွန်းအပေါ် Republican ဘက်ကတုံ့ပြန်ချက်ထဲမှာဆိုရင်လူဝင်မှုကြီးကြပ်ရေးကိစ္စကိုတလုံးမှထည့်ပြောသွားတာမတွေ့ရပါဘူး။တိုင်းပြည်ရဲ့စီးပွားရေးကိစ္စတွေကိုပဲအဓိကဦးစားပေးပြောဆိုသွားတာတွေ့ရပါတယ်။တချို့လေလာသူတွေကတော့သမ္မတရဲ့အမိန့်ကိုစန့်ကျင်တဲ့အနေနဲ့အစိုးရလုပ်ငန်းတွေမလဲပတ်နိုင်အောင်အသုံးစိတ်ကိုချမပေးဘဲကြံ့ကြောင်လုပ်တာမျိုးလွှတ်တော်ထဲမှာကန့်ကွက်မှုတွေထပ်ပြီးရှိလာနိုင်တယ်လို့မြင်ပါတယ်။ဒါပေမဲ့လည်းတချို့ Republican အမတ်တွေကတော့ဒီလိုထပ်ပြီးအဖြစ်ခံမှာမဟုတ်ဘူးလို့ပြောဆိုနေပါတယ်။ Republican ထဲလွှတ်တော်အမတ် John Cornyn ကအခုလိုပြောပါတယ
်။ And it's just not going to happen. It shouldn't happen.And it won't happen.
ဒါကတော့မဖြစ်တော့ပါဘူး။ဖြစ်လည်းမဖြစ်သင့်ဘူး။ဖြစ်မှလည်းမဟုတ်ဘူးလို့ပြောချင်ပါတယ်
။သမ္မတဥပမာကတော့သူ့ရဲ့ရည်ရည်ချက်ကိုပဲခင်ခင်မာမာခုခံကောက်ွယ်ပြောနေတာပါ။တကယ်လို့လွတ်တော်အမတ်တွေအနေနဲ့သူ့ရဲ့အမိန့်ကိုကန့်ကွက်ခဲ့မယ်ဆိုရင်လည်းအဖြေတစ်ခုတော့ရှာဖို့လိုမယ်လို့သူကပြောပါတယ
်။ Pass a bill. Ultimately, Congress has a responsibility to
ဥပဒေပြဋ္ဌာန်းချက်ကိုအတည်ပြုပေးပါ။လွတ်တော်မှာဒီကိစ္စကိုအရေးယူဆောင်ရွက်ရမယ်အဆုံးစွန်တာဝန်ရှိပါတယ်။ကျွန်တော်တယောက်တည်းဖြစ်အောင်လုပ်လို့မရတာတွေရှိပါတယ်။
လူဝင်မှုကြီးကြပ်ရေးကိစ္စကိုသမ္မတရဲ့လုပ်ပိုင်ခွင့်တစ်ခုထဲနဲ့ဆုံးဖြတ်လိုက်တဲ့အတွက် Republican တွေဘက်ကဝေဖန်ထိုးတဲ့တာဝန်ရင်ခံရလာတော့မဟုတ်ပါဘူး။သမ္မတရဲ့အမိန့်အရဂျုံဝင်သူတွေထဲမှာလောလောဆယ်ပြန်ပုတ်ခံရနိုင်တဲ့မှတ်တမ်းမရမရှိပဲရောက်လာသူတွေမပါဝင်တာကြောင့်ဒီလိုပြန်ပုတ်ခံရမဲ့သူတွေကလည်းသမ္မတကိုဝေဖန်နေပါလေ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုတရားမဝင်လာရောက်နေထိုင်သူအများစုဟာမက္ကဆီကိုနိုင်ငံကဖြစ်တဲ့အတွက်ကြောင့်မက္ကဆီကိုသမ္မတပန်နနီတိုကတော့သမ္မတဥပမာရဲ့အမိန့်ကိုကြိုဆိုလိုက်ပါလေ
။ quienes se verán beneficiados
အမေရိကန်ပြည်ထောင်စုမှာနှစ်ပေါင်းများစွာနေထိုင်နေတဲ့မက္ဆီကိုနယ်ဝအခြေချနေထိုင်သူတွေအတွက်သမ္မတရဲ့အမိန့်ကအကျိုးရှိစေပါလိမ့်မယ်။ကျွန်တော်ထင်တာကတော့ဗျာကျွန်တော်တို့ကတရားမျှတမှုအကြောင်းပြောနေတဲ့အချိန်မှာအိန္ဒိယနိုင်ငံရဲ့ဖွံ့ဖြိုးမှုအတွက်ပါဝင်လုပ်ကိုင်ပေးနေတဲ့မက္ဆီကိုနိုင်ငံသားတွေကိုတံမိုးထားတဲ့တရားမျှတတဲ့လိုရတစ်ခုပြသလိုက်တာ
။သမ္မတရဲ့အမိန့်အရတန်းနဲ့ချီတဲ့မတမ်းမရမယ့်ရောက်လာသူတွေအတွက်အကျိုးဖြစ်သွင်းစေတဲ့ဆိုပေမဲ့လည်းယာယီလူငင်းခွင့်နဲ့ချမှတ်ထားတဲ့သမ္မတရဲ့စည်းကမ်းတွေကို တကယ်တဲ့နေရပြန်ဖို့ခံရနိုင်တဲ့သူတွေလူဘလောက်များများလက်ခံလိုက်နာကြမလဲဆိုတာကလည်းစောင့်ကြည့်ရအောင်ပါဖြစ်ပါလိမ့်ခင်ဗျာ
သိန်းထက်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကဏ္ဍဖြစ်ပါရဲ့ရှင်။အခုကတော့ကိုဇော်ဝင်းလိုက်စီစဉ်ပြီးထုတ်လုပ်သူမတ်ဆုမွန်နဲ့အတူတင်ဆက်မဲ့အင်ကာနိညာချန်ထိုက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြရအောင်ပ
ါ။မင်္ဂလာပါခင်ဗျာ။ဒီရိုရဲ့လေးလိုက်စီစဉ်ကကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ပြပနိုင်ငံတွေမှာနှစ်တည်အကြာကြီးသွားနေကြပြီးတော့မှမြန်မာပြည်ကိုပြန်သွားပြီးစီးပွားလုပ်ကင်ကြတဲ့နေရာမှာဘလို့အခက်ခဲတွေရှိရင်ဆိုင်နေကြပါတယ်ဆိုတာကိုအဓိကထားဆွေးနွေးမှာပါပြည်ပြင်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံမှာအလောက်ကိုင်ခွင်လန်းတွေပေါ်ပေါက်လာစီဖို့တပိုင်တနိုင်စီးပွားရေးလုပ်ငန်းတွေဟာလည်းအရေးကြီးပါတယ်ဒီအတွက်ပြည်တော်မှာမြန်မာနိုင်ငံသားတွေအတွက်အစိုးရကရောဘလို့အကူအညီတွေပေးနေတယ်လဲဒီလူတွေကရောဘလို့အကူအညီတွေလိုအပ်နေပါတယ်လဲဆိုတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေကြတယ်လဲအစိုးရဘက်ကရောဘာတွေပံ့ပိုးပေးနေတယ်လဲဆိုရင်တော့ဒီနေရာမှာပြောစရာတွေကတော့အများကြီးရှိမှာဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးကြမဲ့သူတွေဟာလည်းပြည်ပကနေပြန်ပြီးတော့မှကိုယ်ပိုင်စီးပွားရေးလုပ်ငန်းအသီးသီးကိုလုပ်ကိုင်နေကြတဲ့သူတွေဖြစ်ပါတယ်ပထမဆုံးကျွန်တော်ဆွေးနွေးမဲ့သူတွေကိုလိုင်းပေါ်မှာဖိတ်ခေါ်ခင်မှာဒီအီးမေးလ်ကနေတဆင့်ဆွေးနွေးထားတဲ့သောရရှင်ဦးတာနိုင်ရဲ့စာကိုကျွန်တော်အရင်ဖတ်ပြခြင်းပါတယ်လိုရင်းတိုရှင်းပါပဲသူကတော့ဒီမြန်မာနိုင်ငံစီးပွားရေးအသေးစားအလတ်စားအကြီးစားဆက်မှုလက်မှုလုပ်ငန်းတွေအရှိတောင်အရှနဲ့ကမ္ဘာနိုင်ငံအသီးသီးကတိုင်းပြည်တွေနဲ့ရင်ပေါင်တန်းနိုင်မှုအတွေ့တဲ့ဗန်ချေးငွေပံ့ပိုးကူညီမှုအဓိကလိုအပ်ပါတယ်တဲ့အဲ့ဒါပထမဦးစားပေးအဆင့်ဖြစ်ပါတယ်ဒုတိယဦးစားပေးအဆင့်ကတော့ဤပညာအကူအညီပြီးတော့တတိယဦးစားပေးအဆင့်ကတော့ဒီဈေးကွက်ဖန်တီးပေးဖို့အတွက်ဖြစ်ပါတယ်တဲ့သူကအဲ့လိုအီးမေးလ်နဲ့ဆက်သွယ်ပြီးတော့ဆွေးနွေးထားပါတယ်ဆိုတော့ကဲကျွန်တော်အခုလေလိုက်မော်ကိုအဓိကဆွေးနွေးကြမယ်ပုံကိုယ်တွေကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာပထမဆုံးတော့ကျွန်တော်မဒန်ကူကိုဖိတ်ခေါ်ခြင်းပါတယ်မဒန်ကူကဆိုရင်စင်ကာပူကိုနိုင်ငံမှာနေတော်တော်ကြာကြာသွားနေပြီးတော့မှမြန်မာနိုင်ငံမှာစီးပွားရေးပြန်လုပ်ဖို့ပြန်ရောက်လာမကြသေးခင်ကမှပြန်ရောက်လာသူဖြစ်ပါတယ်ဆိုတော့မဒန်ကိုအနေနဲ့အခုမြန်မာပြည်ထဲကိုပြန်ရောက်လာပြီးပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေအစိုးရကလည်းဖိတ်ခေါ်တဲ့အတွက်ပြန်လာကြပါမြန်မာနိုင်ငံသားတွေစီးပွားလာလို့ကြပါလို့ဖိတ်ခေါ်တဲ့အတွက်ပြန်ရောက်သွားပြီးကိုပိုင်စီးပွားရေးတစ်ခုကိုလှုပ်ဖို့လဲအခုစပြီးတော့အခြေချလှုပ်ဆောင်နေပြီပေါ့နော်စတင်လှုပ်ဆောင်နေပြီဆိုတော့ဘလို့အခက်ခဲတွေများရင်ဆိုင်နေရပါသလဲခင်ဗျာ
ဟယ်လို
ဟုတ်ကဲ့ကြားပါလားခင်ဗျာ
ဟုတ်ကဲ့အကိုကြီးတစ်ချက်တစ်ချက်အတားလေးရနည်းနည်းပါသွားလို့ပါ
ဟုတ်ကဲ့ကျွန်တော်မေးတာများကြားမိလားမသိကျွန်တော်ပြန်မေးပေးရမလား
ဟုတ်ကဲ့ပါအကိုကြီးတစ်ချက်တော့ပြန်မေးပေးပါရှင
်ဟုတ်ကဲ့ခင်ဗျာဆိုတော့မြန်မာအစိုးရကဒီပြည်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့နေရာမှာပြည်ပမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေလည်းပြည်တွင်းကိုပြန်လာကြပါစီးပွားလုပ်ကိုင်ကြပါပညာရှင်တွေရောပေါ့နော်လာကြပါဆိုပြီးတော့ဖိတ်ခေါ်နေတယ်အဲ့ဒီဖိတ်ခေါ်ချက်နဲ့အတူပြည်ပမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဟာလည်းအသီးသီးအခုပြန်နေကြပြီပေါ့နော်မရန်ကူတို့အပါအဝင်အခုမရန်ကူတို့ဆိုလို့ရှိရင်လည်းဗမာပြည်ထဲကိုပြန်ပြီးတော့ကိုပိုင်စီးပွားတစ်ခုကိုလုပ်ကိုင်မှုစပြီးအစပြုလှုပ်ဆောင်နေပြီပေါ့နော်ဆိုတော့အဲ့လိုလှုပ်ဆောင်နေတဲ့နေရာမှာပထမဆုံးကျွန်တော်တို့ဘလို့အခက်ခဲရင်ဆိုင်ရပါသလဲဆိုတာကိုအရင်ပြောပြပေးပါလား
ဟုတ်ကဲ့ကိုကြီးကြားလာမှဖြစ်ရှင
်ကြားပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အခုလုပ်ငန်းပေါ်တော့ဒီကိုယ်ပိုင်လုပ်ငန်းလေးစာဖို့အစာတိုးရဲ့ဒီမှာပါရီနဲ့ရင်ဆိုင်ရလဲဆိုတော့ဒီအင်ချန်ကြီးငားရဲတော့မြန်မာသိချတာနဲ့စာပြီးတော့ကျွန်တော်ရင်ဆိုင်ရလို့အင်ချန်အစာငန်းလေးကမတန်တဆဘူးပဲဒီကအရင်ကတည်းကကြီးနေပါတယ်အဲ့ဒီခါကျတော့ကျွန်တော်တို့ဟိုကိုပိုင်ပေါ့နော် small business လေးတွေဖတ်လို့တဲ့ဒီနည်းနဲ့ငွေကြေးကမထင်မှတ်ခဲ့နဲ့ပို့ပြီးတော့ဟိုကုန်စားပေးပို့ပြီးတွေ့လာပါလေအဲ့နောက်ပိုင်းမှာတော့ဘာတွေတွေ့လာလဲဆိုတော့အဲ့ဒီကိုငှားလိုက်တဲ့နေရာတစ်ခုရဲ့တနစ်စာဆိုင်ငန်းကလေးအဲ့ဒီဆိုင်ငန်းကလေးအပြင်ကိုနောက်ပိုင်းမှာဘာတွေတွေ့လာလဲဆိုတော့လုံးလုံးကြီးပေါ့ညာပိုင်းကြလို့ရှိရင်ညာ9နာရီလောက်ထိပေါ့အဲ့လောက်ထိပဲကျမတို့ဟိုဖွင့်ရနိုင်တယ်ပေါ့နော်အဲ့လိုလဲဆိုတော့ညာပိုင်းနေမှာလေတိတ်ပုံပုံကြီးတွေကကိုနေရာကိုပဲကိုလုံးလုံးကြီးယူနေရတာဖြစ်တဲ့အတွက်ပြန်ပြီးတော့ကြောက်ရတယ်ဆိုတော့ကိုယ်တစ်စိတ်တစ်ဖြစ်ဖို့ပေါ့နော်နောက်တစ်ခုကတော့အလုပ်သမားဈေးနှုန်းကြီးကျမတို့ကြီးနေတယ်ပထမလုပ်ငန်းကြီးတွေမှာကျတော့ဟိုဘွဲရတဲ့လူငယ်တွေအလားဝင်ပြီးလုပ်ကြတယ်အဲ့လိုကြပြီးတဲ့ခါကျတော့ဟိုဒီ project ကိုရှင်းလေထပ်ပြန်ခိုင်းပေါ့အဲ့ခါကျမှန်ကန်ကြည့်ရတဲ့ဒီ moment ကျတော့ဒီလိုမျိုးနာမည်နဲ့တော့ဆက်ပြီးလိုက်ထားရအောင်လို့ ဒီပုံမှန်ဖြစ်ပြီးသိပြီးတော့ဒီကနေ့မှာလုပ်ချင်တယ်လုံလောက်သေးလေးကြတာနည်းနည်းအလိုမျိုးပေါ့နော်ဒီကနေ့မှာလုပ်ချင်တယ်အဲ့ဒါကလို့မှတ်ရတဲ့ခါမှလည်းကြွေးရလေးထားလို့မရတော့ဘူးအဲ့ဒီခါကျတော့ဆရာအောင်ရဲ့အောက်ပေါ့နော်အဲ့လိုထပ်တန်းလေးတွေကျွန်မတို့ရှာလို့ရတယ်နောက်တစ်ခုကကျတော့ပစ္စည်းတွေခွေတဲ့ခါမှာဘလို့ခက်ခဲကြည့်ရမယ်ဆိုတော့တစ်ခုနဲ့တစ်ခုနှိမ့်နေရှိဦးရှင်ကျွန်တော်နိုင်ငံသားမှာဆိုလို့ရှိရင်ဟုတ်လားပစ္စည်းတစ်ခုဝယ်ရမယ်ပစ္စည်းတစ်ခုကိုမရှင်းတစ်ခုကိုကျွန်တော်လိုချင်နေလို့ရှိရင်ဒီကုမ္ပဏီနဲ့ဆက်တွေ့တယ်ဒီကုမ္ပဏီကနေမှ insurance ပေးတယ်ပေါ့ဒီမှာနိုင်ငံမှာကျတော့ပါသွားပွာထားသွားလို့ဆိုတော့အကြအားလုံးကျမတို့က cash payment လုပ်ပါရယ်စက်ဒီဟလာပစ္စည်းတွေရှင်းဝယ်အကုန်လုံးဒီကျမတို့ဒီ cash payment နဲ့ပေးရတယ်ပေးရတာမှအဲ့ဒီဒီမီမီလုံးနိုင်မှုတွေပေါ့နော်အများကြီးဝင်လာရယ်ဟာတကယ်လို့များအဲ့မှာစင်ကာပူလိုမျိုးဟလာနဲ့ဟိုဒီဟိုစပါးခါဒီစပါးလုံးငန်းတွေမှာပစ္စည်းတွေစက်ပစ္စည်းတွေအကုန်လုံးကိုဟာ insurance နဲ့ပေးရလို့ရှိရင်ကျမတို့ကတလောက်ဘယ်လောက်လုံးနဲ့ပေးသွားလဲဆိုတော့ဒါကိုယ်ပိုင်လုပ်ငန်းသေးလေးတွေအတွက်အများမျိုးပဲအောက်ကူဖြစ်ပါရဲ့ဒါပေမဲ့အခုဒီမှာကျတော့ပါသွားပြရလဲဆိုအကုန်လုံးဒီကအကုန်လုံးပါပဲအကုန်လုံးကမဟုတ်ဘူးအကုန်လုံးနဲ့ဆက်ချင်နေပြရတဲ့ဟိုဒီကနေမှာလဲပို့ပြီးတော့တို့မှာ100-150နှမ်းထားလဲဆိုရင် 200-250 လောက်ဖြစ်သွားရဲ့အဲ့လိုမျိုးတွေပေါ့နော
်ဒီကအ
များကြီးရှိပါလိမ့်ဖြစ
်ပြီး
တော့အဓိကကတော့ရက်စင်ကြီးပေါ့ရက်စင်ကြီးနဲ့ပတ်သက်ပြီးတော့တို့ကဟိုဆောက်ပေါက်ဆိုင်လုပ်ငန်းဖြစ်တဲ့အတွက်ဒီကျက်စင်မျိုးတုံးနေပေါ့နော်အဲ့ဒီခါမှာဘာဖြစ်လဲဆိုတော့မိမမှန်တဲ့အခါမှာတုံတွေ့ရတဲ့အခက်အခဲတွေကျက်စင်မမှန်တဲ့အခါကျတော့ဒီကျက်စစ်ပစ္စည်းမျိုးတုံးတဲ့အခါမှာအဆင်မပြေဘူးအဲ့ဒီခါကျတော့ဘာထက်လောင်းပြီးတော့ဟိုကိုယ်ဒီမှာပြင်ဆင်ရလဲဆိုတော့မီးစက်ပြင်ဆင်ရတယ်ပေါ့မီးစက်ထက်လောင်းကုန်သွားပြီအဲ့ဒီမှာပုံသွားတဲ့အခါကျတော့အဲ့ဒီမီးစက်ဒီဟလာစက်ဆိုင်လုံးအတွက်ဒါမှမဟုတ်ဒီအဆိုင်လုံးမှာရှိတဲ့လက်ရှိပစ္စည်းတွေပါသုံးနိုင်ဖို့ဆိုရင်ဒီတော့အများကြီးအားများတဲ့အခါမျိုးဝယ်ရမယ်ပေါ့အဲ့ခါမှာကိုယ့်ရဲ့ဟိုရင်းနှီးလုံးလုံးကိုထပ်ပြီးတိုးသွားပြန်ရောပစ္စည်းတွေရဲ့ပစ္စည်းလုံးကလည်းအဲ့ဒီမှာပို့ပြီးများလာရော
ဟုတ်ကဲ့အဲ့
လိုမျိုးခက်ခဲနေလည်းရှိပါလိမ့်ခင
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခက်ခဲတွေကတော့အများကြီးပေါ့နော်ဟုတ်ကဲ့ကျွန်တော်အခုဆက်ပြီးတော့ဒီတခြားဒီဟိုပေါ့နော်လိုအပ်ချက်တွေကိုထပ်ပြီးမဆွေးနွေးခင်မှာကျွန်တော်အခုဆက်ပြီးတော့လေလိုက်မော်ကိုမဝတ်တုံကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျမဝတ်တုံဟာဆိုလို့ရှိရင်လဲဩစတြေးလျနိုင်ငံကပြန်လာပြီးတော့ BMW ဆိုတဲ့ fashion နဲ့ design ဆိုင်ဖွင့်ထားသူဖြစ်ပါတယ်အတိုင်းအတာတစ်ခုလည်းကျွန်တော်တို့အတိုင်းအတာတစ်ခုအရာလည်းအောင်မြင်မှုတော့ရနေပြီလို့ပြောလို့ရမယ်ထင်ပါတယ်ဆိုတော့မဝတ်တုံတွေ့ကြုံရတဲ့အတွေ့အကြုံလေးလည်းပြောပါအောင်ပြီးတော့ကျွန်တော်တို့လိုအပ်တာကိုထပ်ပြီးတော့ဆွေးနွေးတာပေါ့နော်
ဟုတ်ကဲ့ပါရှင်ကျွန်မကတော့ပြောချင်တာကတော့အရင်တူတူကဲကဲကဲကဲကဲရောပဲရှိပါဘူးဒီမှာကလည်းအခုကမင်းကလေးတွေကလည်းအလားအပါကိုဦးစားပေးလာတယ်နောက်ပြီးတော့ ready made ဆိုတာထက်ကိုသူတို့ရဲ့ကိုယ်ပိုင် design တွေနဲ့ညီမမှုတွေပို့ပြီးတော့မြန်နိုးလာတာတွေ့ကြရတယ်ကျွန်မရောက်ရှိလာတဲ့အချိန်မှာအတူတက်ကျဒီလို designer တွေနောက်အဝေးကို season ချုပ်လုပ်တဲ့သူတွေဟာဒီထက်မကပို့ပြီးတော့လိုအပ်နေဆိုတာကိုလည်းတွေ့ရတယ်ကျွန်မဒီလုပ်ငန်းကလေးကို2017 August မှာစပြီးတော့လုပ်ဖြစ်ပါတယ်အခု solution နဲ့တနည်းကြော်ပြီးပေါ့ဒီအတင်းမှာတော့ထိုက်တဲ့အောင်မြင်မှုကလေးရရှိပါတယ်အခက်ခဲအနေနဲ့ကတော့ဘာတွေတွေ့ရတယ်လဲဆိုလို့ရှိရင်အချာတူတူကဲကဲချက်ချက်ချက်ချက်အကြီးတော့မတွေ့ရပါဘူးတာမက်ကစတမကအနေနဲ့တော့ကျမတို့ကနေပြီးတော့ support ပေးရမှာပေါ့နော်နောက်ပြီးတဲ့အခါကျတော့ဒီ competency ဆိုလို့ရှိရင်လည်းဒီတွင်းမှာဝယ်လို့ရပါတယ်ဒါပေမဲ့ quality ကောင်းကောင်းလိုချင်တယ်ဆိုရင်တော့ကျမတို့ဖြစ်ပါအများဆုံးတော့ Bangkok Singapore ကပ်ပြီးတော့ဝယ်ရပါတယ်ရှင်ဒီတဲမှာတော့ဒီလိုမျိုးအဲ့လိုပစ္စည်းကောင်းလေးတွေကျွန်တော်ထောင်းဝင်တဲ့သူတွေရှိနေနောက်ပြီးလို့ရှိနေပုံမှန်တင်းတင်းနဲ့စဉ်းစားနေတဲ့ထောင်းဝင်နေတဲ့သူတွေရှိနေတမျိုးတော့ကောင်းတာပေါ့အဲ့ဒါဆိုလို့ရှိရင်တော့ကျမတို့ရှိမှာရှိနေတဲ့မိန်းကလေးတွေအမျိုးသမီးလေးတွေအမျိုးသားလေးတွေအကုန်လုံးပါသူတို့ရဲ့ကိုယ်ပိုင်ဒီဇိုင်းသူတို့ရဲ့ကိုယ်ပိုင်စိတ်ကူးကိုသူတို့ဘာသာသူတို့ဖန်တီးနိုင်တယ်နောက်ပြီးတဲ့အခါကျတော့သူတို့ရဲ့အိမ်မက်ကိုလည်းသူတို့အကောင့်ထဲပို့နိုင်တယ်လို့ကျွန်တော်တော့ထင်ပါတယ်ကျွန်မအနေနဲ့ကတင်းနေရပြန်ပြီးတော့ပေးနေတဲ့အတွက်ကြောင့်ဒီကလေးတွေရဲ့စိတ်ဝင်စားမှုဟာဒီ fashion design ဘက်မှာအများကြီး လွန်ခဲ့တဲ့20နှစ်25နှစ်ကထက်ကိုပိုပြီးတော့စိတ်ပါဝင်စားမှုရှိလာတယ်ဆိုတာကိုသိရပါတယ်ရှင
်ဟုတ်ကဲ့ဟိုကျွန်တော
်ဒီဟုတ်ကဲ့
ဟုတ်ကျွန်တော်ဟိုသိချင်တာအခုစောကြပါဆိုအမမတုံအနေနဲ့ဒီ fashion design ဆိုင်ဖွင့်တယ်ပေါ့နော်ဆိုတော့စောစောကဒီမတန်ကူပြောတာထဲမှာလည်းပါသူဆန်ကန်းငါးကဆိုရင်သူတို့ဆိုရင်တစ်နှစ်စာတစ်ခါတည်းလုံငယ် cash down ပေးရတယ်ပေါ့နော်ဒါဆိုနည်းတဲ့အရင်ဒီမဟုတ်ဘူးသိကြတဲ့အတိုင်းပဲမြန်မာပြည်ကဟိုအိတ်ခန်းငါးကဆန်ကန်းငါးကမြေစည်းတွေအားတကယ်ကိုဟိုကမ္ဘာနိုင်ငံအချမ်းသာဆုံးနိုင်ငံအနေနဲ့ရင်ပေါင်တန်းနေတာဆိုတော့ဟိုအရင်ဒီဘယ်လောက်လုံမလဲဥပမာကျွန်တော်တို့ဖျမ်းမြပေါ့အတိအကျကြီးမဟုတ်ရင်တောင်ဆိုကြပါစို့မဝတုံလိုမျိုးဟို fashion design ဆိုင်ဆိုင်ငါးတခုငားမယ်စက်ပစ္စည်းလေးလိုမယ်ပေါ့နော်တပတ်ဝန်ထမ်း2ယောက်3ယောက်ရှိမယ်ဆိုကြပါဟုတ်ကဲ့ရှင်အဲ့
ဆိုရင်ဝန်ထမ်း3ယောက်လောက်ရေနောက်ပြီးတော့တင့်တင့်နဲ့ဆိုင်ခန်းလေးတစ်ခန်းရေဆိုနောက်ပြီးတော့ဝန်ထမ်း3ယောက်ဆိုလို့ရှင်တော့အနည်းဆုံးဆက်ကတော့5လုံးလောက်လိုရဲ့ရှင်ဒီချုပ်တဲ့ဆက်တွေရေပြင်လိုက်တဲ့ဆက်ရေနောက်ပြီးတော့ overlocking ပေါ့နော်အဲ့ဒီလိုမျိုးဆက်ကလေးတွေနဲ့ဆိုလို့ရှင်အနည်းဆုံးတော့ဆက်က5လုံးဝန်ထမ်းက3ယောက်နောက်ပြီးလို့ရှင်ရေဆိုင်ခန်းနှောင်းဖို့အတွက်ဆိုလို့ရှင်တော့အရင်အနည်းကတော့ပုံမှန်အားဖြင့်ဆိုလို့ရှင်တော့350ပေါင်းကျက်လောက်ပဲလိုရဲ့ရှင်ဒါနဲ့ဟိုဘောကိုဘကနေပြီးတော့ဆိုင်ထုတ်တဲ့ပြညာတစ်ခုကတော့ရှိထားမှာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဆို
တော့လုပ်ငန်းတတိလေးတစ်ခုဆောက်လို့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ
့တကယ်လို့ကကိုကအိမ်ဆိုင်လေးအနေနဲ့ပဲစောက်ဖွင့်နေလို့ဆိုရင်အလုပ်ဖြစ်နိုင်ရဲ့ရှင်ဆက်ကလေးအဲ့ဒါဆိုရင်တော့တိတ်ပြီးတော့လဲပါတယ်ဆက်ကိုတစ်ဆက်ကတော့တစ်လုံးပေါ့နော်ဆက်တစ်လုံးရဲ့ချုပ်တဲ့ဆက်တစ်လုံးရဲ့ overlocker ဆက်တစ်လုံးရဲ့လိုပါမယ်ဒီအတွက်ကနောက်ပြီးတော့ဒီကလေးတယောက်ကတင်တဲ့တစ်ခုလိုက်တယ်တင်တဲ့တစ်ခုတက်တယ်ဆိုလို့ရှိရင်အချိန်ခံတင်တယ်ဆိုလို့ရှိရင်တော့လေးလာလဲကြားရဲ့ရှင်ဒါပေမဲ့သူ့အတွက်ကသူတကယ်ကြိုးစားတယ်ဆိုလို့ရှိရင်အဲ့ကနေပြီးအများကြီးသူချင်းတော့ချက်ထွန်းနိုင်ပါရဲ့
ဟုတ်ကဲ့ဟုတ်က
ဲ့စိတ်ပါဝင်စားမှုနဲ့ကြိုးစားမှုပဲလိုပါရဲ့ရှင
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတ
ော့အိမ်ဆိုင်ကလေးလုပ်မယ်ဆိုရင်တော့ဟိုကြီးကတော့အများကြီးမကုန်လို့ရှင်အဲ့ဒါဆိုသူ့ရှိမှာငွေကအရင်အမိအမေနဲ့ပတ်စံ 5-6 ဒေးလောက်လုံးနဲ့အိမ်ဆိုင်ကလေးတစ်ခုဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟိုကျေးဇူးတင်ပါတယ်အခုဆက်ပြီးတော့ကျွန်တော်ကိုချိုကြောက်ဖိတ်ခေါ်ချင်ပါတယ်ကိုချိုကြောက်ဆိုရင်လည်းပြည်ပနိုင်ငံကနေပြန်လာပြီးတော့အခုကပစ္စည်းရောင်းဝယ်ရေးနဲ့ရေးဆေးစီလိုက်လုပ်ငန်းကိုလုပ်နေတယ်ဆိုတော့ကိုချိုကြောက်လုပ်ငန်းကတော့ဟိုတူစောစောကဒီစားတောက်ဆိုင်တို့ fashion design တို့လိုပဲဆိုင်ဖွင့်ရတာဆိုတော့ကိုချိုကြောက်ကောစောစောမတန်ကူးပြောသလိုဆန်ကန်းကားတွေပါတွေငားကနေရငားကားတွေပါတွေနှစ်နဲ့ချီပြီးပေးရဘူးပုံစံနဲ့လဲပတ်နေလဲဗျ
ဟုတ်ကဲ့ကျွန်တော်တို့ကလက်ရှိကတော့ရေသေးစီလိုက်တဲ့ပုံပစ္စည်းဆိုတော့ဟိုရဲ့တည့်ရတဲ့အတိုင်းမြေနေရာကတော့တော်တော်ကြည်ကြေကိုလိုအပ်တာပေါ့နော
်ဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒါအဲ့ကြောင့်ဒီမှာကဖြစ်နေတဲ့ပြဿနာကဘာလဲဆိုတော့မြေငားကတွေကအသမတန်ဈေးကြီးတယ်ပြီးတော့ပြောသွားသလိုပဲသူတို့ကငားမယ်ဆိုလို့ရှိရင်တော့တစ်နှစ်ကိုတစ်နှစ်စာတစ်ခါတည်းချုပ်ပေါ့နော်အဲ့တော့မြေအနေနဲ့ကြည့်မယ်ဆိုရင်လည်းကျွန်တော်တို့စံရဲ့အနေထားဆိုလို့ရှိရင်ဒါရေသေးမယ်ကားကြည်ကြေဝန်ထားလို့ရမှာဖြစ်မယ်ဆိုတော့အနည်းဆုံးကအာ40 60လောက်နဲ့မရတဲ့အနေအထားတွေမှာတော့တွေ့ရမှာ။အဲ့တော့မန္တလေးလိုနေရာမျိုးမှာဖွင့်လိုက်တဲ့အတွက်ဘာကြီးပြဿနာကြုံတာလဲဆိုတော့ညီငါးကတမဟုအနည်းဆုံးသူတို့က9သိန်း8သိန်းရဲ့အဲ့လိုမျိုးတွေရှိတယ်။အဲ့လိုမျိုးတွေရှိတော့ဒါညီငါးကယူတစ်နှစ်စာဆိုသိန်း80လောက်ကျော်သွားပြီလေ
။ဟုတ်ကဲ့ဟုတ်တယ်ဟုတ်တယ်
။ဒီကဲကဲတွေကကျွန်တော်တို့ကရှိလာတယ်။နောက်ပြီးတော့ဒီတုံးမဲ့ဆက်ပစ္စည်းတွေပေါ့တုံးမဲ့ဆက်ပစ္စည်းတွေဆိုတာလည်းကျွန်တော်တို့ကဒီကားတွေနဲ့ပတ်သက်ပြီးတော့တုံးရတဲ့ဆက်ပစ္စည်းတွေကလည်းမျိုးကတော်တော်ဆုံးတယ်မျိုးတော်တော်ဆုံးတော့ရနိုင်စရာအကြောင်းရင်းကလည်းဒီလိုတရုတ်ပြည်ဘက်ကလာတဲ့ဆက်တွေပါတွေကိုဒီလိုမျိုးတုံးနေရတဲ့အခက်အခဲတွေလည်းရှိတယ်အဲ့တော့ဆက်တွေကကိုယ့်ရှိကိုရောက်လာတယ်စတုံးပြီးတိတ်မကြဘူးအဲကြက်တဲ့ဘိုင်းတွေကိုရောက်လာတယ်ဓာရီကိုတစ်ခါထပ်ပြီးတော့ပြင်ရဆင်ရတယ်အဲအဲ့ဒီဘိုင်းတွေရှိတယ်ဒီအခက်အခဲတွေကတော့နောက်တစ်ခုကတော့ကားတွေကအခုနောက်ပိုင်းမူဝါဒတွေကကြောင်းလိုက်တော့ကားကမော်ဒယ်မြင့်တဲ့ဟာတွေကလည်းတစတစဒီတိုင်းတိုင်းကြီးတွေဝင်လာတဲ့အခါမျိုးမှာဒီကားတွေရဲ့ချုပ်ရင်းမှုတွေဘာတွေဆိုတာကိုသိဖို့ဆိုတာကြွမ်းကျင်လို့တာတော်တော်ကိုရှားပါလာတဲ့အခါမျိုးတွေလည်းကြုံရတယ်တချို့ကားတွေဆိုလို့ရှိရင်ကျွန်တော်တို့ဒီ TV ရုပ်ရှင်တွေဗီဒီယိုတွေထဲမှာလည်းမြင်မှုတဲ့ကားတွေဒါပေမဲ့အဲ့ဒါတွေကဒီနေ့ဒီချိန်မှာဒီတိုင်းကြီးကိုရောက်လာတဲ့အခါမျိုးကြတော့ဒါတွေကိုမှုအောင်လိုက်ပြီးတော့ service လုပ်ဖို့အတွက်ကိုကြံ့ကျင်လို့တာလိုတဲ့အခက်အခဲတွေလည်းရှိတယ်။နောက်ပြီးတော့ဒီဤပညာတွေကိုရနိုင်မဲ့ဟိုရင်းမြစ်တွေပေါ့ဤပညာရင်းမြစ်ရနိုင်တဲ့နေရာတွေလည်းအခက်အခဲရှိတယ်ခင်ဗျ။အဲ့ဒါတွေကတော့ကျွန်တော်လက်ရှိကြုံနေရတဲ့အခက်အခဲတွေပေါ့နော်
။ဟုတ်ကဲ့ဟုတ်ကဲ့။စီးနေတဲ့စီးနေတဲ့ကားတွေနဲ့ဟိုငှားနေရတဲ့ဆန်ကန်းကားတွေအိမ်ခန်းကားတွေမြေကားတွေဟိုချင်းပြကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဗမာပြည်ဆင်းရဲဆိုတော့မယုံနိုင်စရာ ကောင်းလောက်အောင်ကိုဖြစ်နေတယ်လို့
ဖြစ်နေတယ်ဟုတ်တယ်ခင်ဗျာဟုတ်တယ်
ဟုတ်ကဲ့ဆိုတော့ဒီနေရာမှာစောစောကဟိုတော်ရချင်းတူကျွန်တော်ဖတ်ပြသွားတဲ့အထက်မှာလည်းပါပါတယ်ဥတာနိုင်ရေးထားတဲ့စာတန်းမှာဒီပထမဆုံးလိုအပ်ချက်အနေနဲ့သူထောက်ပြထားတာကဘန်ချင်းငွေပံ့ပိုးကူညီဖို့အဓိကဖြစ်ပါတယ်တဲ့ဆိုတော့ဒီနေရာမှာဟိုစောစောကဟိုခင်ဗျားတို့ပြောကြတဲ့ဒီမြေကားတွေဒီဆက်ပစ္စည်းသုံးဖို့နေရာလိုအပ်တော့ဝယ်ဖို့ပစ္စည်းလိုအပ်တာတွေနောက်ပြီးတော့မတန်ကူပြောတဲ့အထက်မှာလည်းပါပါတယ်ပစ္စည်းတွေကို installment နဲ့ဝယ်လို့မရတာကုမ္ပဏီနဲ့ချိန်မထားတဲ့အတွက်ဆိုတော့အဲ့လိုမျိုးတွေအဆင်ပြေသွားအောင်ဘန်တွေကနေပြီးတော့တဘွားအသေးသွားပေါ့ SME လို့ခေါ်တဲ့အသေးနဲ့အလတ်စားဒီစီးပွားရေးလုပ်ငန်းတွေကိုငွေချေးပြည့်တဲ့စနစ်ကအခုမရှိသေးဘူးလားဗမာနိုင်ငံမှာအခုဘန်တွေဆိုရင်ပုဂ္ဂလိကဘန်တွေအများကြီးပဲပေါ်နေပြီးဟိုတော်တော်လေးလေးလုပ်ငန်းတွေလည်းပတ်နေပြီလို့ကျွန်တော်တို့ဟိုရေပွားအဖြစ်သိတယ်ပေါ့နော်ဒါပေမဲ့လုပ်ငန်းရှင်တွေအနေနဲ့ရောသွားပြီးတော့ငွေချေးလို့မရဘူးလားဗျာ
ဟုတ်ကဲ့အဲ့ဒီကိစ္စပြောမယ်ဆိုရင်အကိုတို့လိုပါပဲအကိုတို့လည်းပြည်ပမှာအဲ့လိုမျိုးကြားနေတယ်လို့ပဲကျွန်တော်တို့လည်းပြည်တွင်းမှာနေပြီးတော့အဲ့လိုမျိုးတော့ကြားနေရတာပဲကိုယ်ဒါပေမဲ့ဒါတွေကတိတိယောက်ယောက်ကျွန်တော်တို့တကယ်ကိုတိတိနဲ့တော့ဘယ်လိုကောင်းလဲဟိုအတိဘယ်လိုလုပ်ရတယ်ဘယ်လိုခံရတယ်ဆိုတော့လုပ်ငန်းစဉ်အစစ်အစစ်ကိုကျွန်တော်တို့ကဟိုကြားဘူးနားဝတွေအစ်စ်မှာပဲရှိသေးတယ်ဒါပြည်တွင်းမှာနေပြီးဖြစ်နေတဲ့ကိစ္စပေါ့နော်ဟိုလိုမျိုးအဲကျွန်တော်တို့ကဒီတိုင်းမြေထဲမှာနေတယ်ဒီ SME နဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါမျိုးတွေဘန်တွေကငွေကြီးလို့ရတယ်ပါနဲ့ကျွန်တော်တို့လက်ကြားတဲ့အဆင့်မှာပဲရှိတယ်ခင်ဗျာဘယ်ကနေဘယ်လိုစလုပ်တယ်ဘာညာဆိုတာကျွန်တော်တို့ပဲဘဝဒုဒ္ဒနဲ့တာလားဒီကိစ္စနဲ့ပတ်သက်ပြီးတော့တိတိယောက်ယောက်ထုတ်ပြန်ထားချက်မရှိတာလားဆိုတာကိုတော့ကျွန်တော်လည်းမဟုတ်ရဲတတ်ဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်ပြန်ရောက်တာကလည်းစိတ်မကြသေးဘူးဆိုတော့လေအဲ့ဒါမျိုးတွေတော့လည်းရှိတယ်ဒါပေမဲ့ဒါတွေကတကယ်ရှိတဲ့ကိစ္စတွေဆိုတော့ပြေကြတယ်ခင်ဗျာဒါတွေရှိမှလည်းကျွန်တော်တို့ရဲ့ဒီကနေ့တော့ဗိုင်းလုပ်ငန်းလေးတွေကအောင်မြင်မယ်နောက်ပြီးတော့အခက်အခဲကိုလည်းသူများနဲ့လုပ်ငန်းကြီးတွေနဲ့စိတ်ပြီးတော့ရှင်ပြုနေကြတာမလိုတဲ့အပိုင်းကြီးဟိုဖြစ်လာမှလေအဲ့ဒါမှလည်းဒါကျွန်တော်ဒီလုပ်ငန်းလေးတွေအောင်မြင်မှပဲဒါဘာပဲဖြစ်ဖြစ်အဆင်ပြေကြမယ်ဒီလုပ်ငန်းနဲ့ပတ်သက်နေတဲ့လုပ်သမားတွေသူတို့ရဲ့သာဝန်ကြီးတွေဘာတွေဒါတွေကအဆင်ပြေမှာအခုကဒါတွေကတီးတော့တီးတယ်ဒါပေမဲ့ဘယ်ကနေပြီးတော့ဘလို့ဆိုတဲ့ဟာကိုရဲဝန်အဲ့လိုမျိုးကြားတဲ့နေရာကိုမတွေ့သေးဘူးဖြစ်နေတာခင်ဗျာအဲ့လိုပြန်နေတာ
ဟုတ်ကဲ့ဟုတ်ကဲ့ဒီဘက်မှာဆိုရင်ကျွန်တော်တို့ကြုံမှုသလောက်ဆိုရင်တော့ဒီ SME လို့ခေါ်တဲ့ဒီအသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေဟာတိုင်းပြည်စီးပွားအတွက်အမတန်အခရာကျတယ်ဆိုအမေရိကန်အစိုးရဆိုလို့ရှိရင်အများအမ်းသူကဒီအလတ်စားဒီတပန်တန်စီးပွားရေးလုပ်ငန်းတွေသူအများအမ်းမြေတောင်မြောက်ပေးလေးရှိတယ်ပေါ့နော်ငွေချင်းကားတွေပါလေလောက်ပေးလေးရှိတယ်ဘာမှဒီမှာတော့အဲ့ဒီအဆင့်ထိတော့မရောက်လာသေးဘူးပေါ့တော်တော်လေးတော့အချိန်ယူလုံဆောင်ရအောင်ပဲထင်ပါတယ်ဆိုတော့ကျွန်တော်အခုဆက်ပြီးတော့ဟိုထိုင်းနိုင်ငံကကိုငင်းကြမွန်ဖိတ်ခေါ်ကြပါခင်ဗျာကိုငင်းကြမွန်အမြင်ကဘလို့ရှိတယ်လဲဘာလို့လိုအပ်တယ်လို့ထင်ပါလဲ
ဟုတ်ကဲ့ပါကျွန်တော်မြင်ပြောရတော့ဒီဒီတောင်းကြတဲ့ဆန္ဒပြပြီးတော့အပိုင်းတစ်ပိုင်းပြောမှဟောပြည့်စုံမှထင်ပါလဲတစ်ပိုင်းတော့ငင်းကြီးနိုင်ငံကြီးဖြစ်တယ်ဒီပေါ်ဆောင်မှုတွေလွယ်ကူချောမှုတွေတော့ရလုံးပြီးအမြင်မှဒါဒီငင်းကြီးနိုင်ငံမှုတွေအမြင်နဲ့အောင်မြင်မယ်ဆိုတော့ကြောင့်ဒီလိုညင်းညင်းအမှုတွေကတော့ကြာတာလဲပြန်ပါလေ
ကိုငင်းညမွေဖုန်းလိုင်းကဖုန်းလိုင်းကမကြည့်ဘူးဖြစ်နေတယ်ဗျခဏလေးကျွန်တော်တို့ပြန်ပြီးတော့စူးစမ်းပြီးခေါ်ပေးမယ်နော်အခုလောလောဆယ်ကျွန်တော်ကိုနေဦးလင်းကိုဖိတ်ခေါ်ချင်ပါတယ်မလေးရှားနိုင်ငံကကိုနေဦးလင်းကိုနေဦးလင်းကြားပါလားခင်ဗျကြ
ားပါလားခင်ဗျ
ဟုတ်ကဲ့ကိုနေဦးလင်းလည်းပြောပါအောင်ဗျလိုရင်းတူရှင်းလေးပေါ့အ
ဲလိုရင်းတူရှင်းပြောရမယ်ဆိုရင်တော့ဗျကျွန်တော်94ခုနှစ်တည်းကနိုင်ငံသားရောက်တာပါဆင်ကာပူမှာပါအဲ့တော့အဲနောက်10နှစ်လောက်ကြာတဲ့အခါကျတော့အဲအဲဒီဝန်ကြီးပေါ့နော်ဘုဒ္ဓဒိန်ချောလို့ခုနပြောတဲ့အလားဟိုနောက်တစ်ယောက်ရှိပါသေးတယ်နော်အခုလွတ်တော့အမှတ်ဖြစ်နေတယ်လို့နော်သူ့ကိုလည်းကျွန်တော်လင်ပြပူပါတယ်တကယ်တည်းကတော့ဗမာပြည်မှာစီးပွားရေးလုပ်ရင်အလွယ်ကူဆုံးပဲဗျဒါပေမဲ့ခက်အောင်လုပ်တာ policy လို့ပြောမလားသူတို့လို့ပြောမလားမသိဘူးအဲ့လိုမျိုးဖြစ်နေတကယ်တည်းကတော့ဗျာနိုင်ငံသားမှာစီးပွားလုပ်တယ်ဆိုတဲ့ဥစ္စာကနံပါတ်1က market လိုတယ်နံပါတ်2က investment လိုတယ်နံပါတ်3က technology လို့တခြား CM လို့တခြားဟာတွေကတော့ပြီးဖယ်ထားလိုက်တော့အဲ့ဒီ3ခုပြည့်စုံလို့ရှိရင်နိုင်ငံတစ်ခုက run လုပ်လို့ရတယ်အဲ့တော့လူကြီးတွေအနေနဲ့เนาะ organize လုပ်ပြီးတော့ပတ်စံရှိတဲ့လူရဲ့အသက်ပညာသေးရဲ့ market ကပေါင်းပြီးတော့သူများတို့တော့လိုက်ရှာနေကြမလို့ပါဘူးကို့အသက်ပညာရှင်တွေလည်းတိုင်းပြည်မှာအများကြီးရှိနေတာနိုင်ငံသားရောက်နေတယ်ဆိုလို့ရှိရင်အချင်းပြေးသွားမယ်လို့ကျွန်တော်ပြောပြတဲ့အခါကျတော့သူတို့လည်းနားလည်ပါတယ်တဲ့တို့တော့လည်းပဲအထက်ကလူကြီးတွေကိုတင်ပြပြီးတော့မှဒါဟလိုရမယ်ဆိုတဲ့အတွက် policy တိုင်းကဘာမှဆက်လုပ်လို့မရဘူးပေါ့နော်အဲ့ဒါပြီးခဲ့တဲ့ခေတ်ကာလပေါ့နော်အဲအခုခေတ်ရောက်တော့လေဒီအတိုင်းပဲအကြံပေးတဲ့ကဘယ်လိုလုပ်နေလဲဆိုတော့ကျွန်တော်မသိဘူးခုနကပုံကိုတယောက်ပြောလို့ကငွေချေးပြီးလုပ်တယ်ဆိုတဲ့ investment ကိစ္စနိုင်ငံသားမှာတော့ဂျပန်မှာတော့စင်ကာပူမှာကျတော့ hair purchase လို့ခေါ်ပါတယ်မလေးရှားမှာလည်း hair purchase လို့ခေါ်ပါတယ်
ဆိုလိုတဲ့တော့ဘာဘန်းဘယ်ကနေပြီးတော့ဆက်လို့ကျင်ဆက်ဝယ်ပြီးတယ်ဒါမှမဟုတ်နန်းနဲ့ပဲဒါမှမဟုတ်ပြန်ဟားပြီးတယ်ပေါ့ဗျာတဘောကခတ်လို့လို့ပေါ့ဟုတ
်ကဲ့
နောက်တစ်ခုကကျွန်တော်ဒီဥစ္စာအရင်တော့လည်းတင်ပြဘူးပါတယ်ဟိုက်လူကြီးတွေကိုကျွန်တော်တို့စိုက်ရုံလို့ရုံဆိုတာတိတ်ထွေးထွေးလုံးတယ်မလို့ပါဘူးစစ်တမ်းလဲရလို့ဘားတိုင်းကိုဆောက်ဘားတိုင်းကိုဆောက်ပြီးတော့ဘားတိုင်းဆိုတော့ကိုယ်ပဲတိတ်ပြီးပဲထဲအဲ့လိုမလုပ်ဘဲနဲ့ဘေးဘက်ကနေအပေါက်တွေဖောက်လိုက်နော်တန်လျာတစ်ခုပဲဒါအဲ့တန်လျာတစ်ခုထဲမှာလူရုံငှားလိုက်တလားအစိုးရအနေနဲ့တလားဘယ်လောက်ဟုတ်လားနော်စင်တန်းကူမှာအလုံးလုံးမယ်ဆိုလို့ရှိရင်လက်ချက်ပေးရင်ကုမ္ပဏီထောင်လို့ရတယ်နော်အင်းခင်ဗျားမြေကြီးငှားဖို့လိုမယ်ဟိုဆိုလိုတဲ့သူအဆောက်ငှားမယ်ရေပါမယ်ပြီးပါမယ်ဆိုရင်ခင်ဗျားဘယ်လိုမှဘယ်မှရှေးဝေးသွားကြရမလို့သူခင်ဗျားအလုတ်သွားလို့လာရင်မှန်မှန်ပေးနိုင်ဖို့တလားသာကျိုးပြီးတပိုးစီကျိုးပြီးဒါပဲ
ဆိုတ
ဲ့အခါကျတော့ဗျာကျွန်တော်အတက်ပြညာပဲတယောက်ဆိုလို့ရှိရင်ကျွန်တော်မှရန်ကုန်မှာ market ရှိတယ်ဆိုရင်ကျွန်တော်ကတော့ဘာမှခက်ရခေခေလုပ်เสียမှာမလို့ဟုတ်တယ်မလားကျွန်တော်ကတော့အဲ့လိုမျိုးဖြစ်မှကိုသားသမီးတွေလိုတိုင်းပြည်ရဲ့အစိုးရကိုသားသမီးတွေကိုလှုပ်ရှားတာ၊ကန့်ကန့်တာအောင်လုပ်ပေးတာမှဒီတိုင်းပြည်ကိုကြိုးတိုးတယ်မှာပေါ့
ဟုတ်ကဲ့
ဘလောက်ကြီးပဲခင်ဗျားကိုစူပါအင်ဂျင်နီယာကြီးပဲဖြစ်ပဲဘာကောင်ကြီးပဲဖြစ်ဖြစ်ဗမာကြီးကလာလို့ချင်းအကုန်လုံးတော့ရောက်ပြီးပြန်ကုန်က
ြဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်တို့အခုဆက်ပြီးတော့ဟိုမတန်ကူကိုကျွန်တော်ဒီလိုင်းပေါ်ပြန်ဖိတ်ခေါ်ကြပါမယ်ခင်ဗျာဆိုတော့အခုကျွန်တော်တို့အခုပြောခဲ့သမျှတဲ့မှာဆိုလို့ရှိရင်ကျွန်တော်တို့ SME လို့ခေါ်တဲ့အသေးစားနဲ့အလတ်စားနောက်ပြီးတော့ဒီဝန်ဆောင်မှုလုပ်ငန်းတွေအကြောင်းပဲကျွန်တော်တို့ပြောကြတာရှိသေးတယ်။တဘောအတိုင်းပြဖို့မျိုးတွေ့တဲ့ပို့တကယ်တကယ်လိုအပ်တဲ့ဒီဟိုစေယုံကြီးတွေစောက်ပြီးတော့ထုတ်ကုန်တွေကုန်ကြောပစ္စည်းတွေထုတ်ပြီးနိုင်ငံသားကိုအလုံးအရင်းနဲ့တင်ပို့ပြီးတော့နိုင်ငံသားတိုင်းပြည်နဲ့ရင်ပေါင်တန်းတဲ့အဆင့်ကိုကျွန်တော်တို့မပြောသေးဘူး။ဆိုတော့အခုလိုမျိုးဒီဟိုမတန်ကူတို့လိုဒီကိုချိုကြတို့လိုမျိုးဒီကိုပိုင်တပိုင်တနိုင်စီးပွားရေးလုပ်ငန်းလုပ်တဲ့သူတွေအခက်အခဲတွေဖြစ်နေကြတာကစောစောကပြောခဲ့တဲ့မြင်းနေရာအခက်အခဲလားနှိပညာပိုင်းဆိုင်ရာအခက်အခဲလားအစိုးရရဲ့ပံ့ပိုးကူညီပေးမှုအားနည်းချက်ရှိနေသလားဘာကိုဖြစ်လိုအပ်တယ်လို့မတန်ကူမြင်မိပါတယ်လေခတ်တူတူလေးပဲကျွန်တော်ပြောပြပါအ
ကျွန်မအထင်ကတော့ပံ့ပိုးကူညီမှုလိုအပ်တယ်လို့ကျွန်မတော့ထင်နေရှိဘာဖြစ်လို့လဲဆိုတော့ဒီလိုကျွန်မတို့တပိုင်တနိုင်လုပ်ငန်းလေးတွေကိုအစိုးရအနေမှာဟိုပံ့ပိုးကူညီနေအခုလိုပေါ့ကိုချိုကြားနဲ့ပြောသွားတယ်လို့ပဲဟိုလားဒီကိုမိုင်းလုပ်ငန်းလုပ်နေတယ်ဆိုတာကိုဟိုလားအပြုပြနိုင်လို့ရှင်ဘန်တွေကနေမှာလို့တော့ဟိုလားအတူတူဘလောက်နဲ့ချီးပေးမယ်အစိုးရအနေမှာလက်ညှိချိတ်ထားပေးမယ်အဲ့လိုဆိုလို့ရှင်ကျွန်မတို့ကဟိုလားဟိုမိနေရာရည်စည်းတွေဟိုလားထိန်းချုပ်နိုင်မယ်ဆိုလို့ရှင်အင်ထန်းစည်းတွေစိုင်ထန်းစည်းတွေလည်းဟိုလားအဲ့လောက်ကြီးမတက်တော့ဘူးဆိုလို့ရှင်ကျွန်တော်တို့ဟိုဒီပိုင်ရတဲ့နှုံးကြီးရိတ်ကြီးကျသွားမယ်အဲ့ဒီခါကြောင့်ပါလို့ဟိုလားစာရီပေးရတာလေးအကုန်လုံးဖယ်ပြီးလို့ရှိရင်ဒီစီးပွားရေးလုပ်ငန်းချင်းအသေးစားလေးတွေအတွက်အသက်ရှူတော့
ဟုတ်ကဲ့မတန်ကိုရေကျေးဇူးပါပဲကျွန်တော်တို့အခုကအချင်းအသိပ်ပြီးတော့မရတော့တဲ့အတွက်ဒီကနေ့ဆွေးနွေးပွဲကတော့ဒီလောက်ပဲကျွန်တော်တို့ဒီမှာပဲရလိုက်ပေးရစီဆွေးနွေးနောက်တစ်ပတ်ဒီကြမှာဆက်ပြီးတော့ထပ်ပြီးတော့ခါအခွင့်အသင့်ထပ်ပြီးတော့ဆွေးနွေးကြတာပေါ့ခင်
ကိုဆောင်ဝင်းလိုက်အစီအစဉ်ပြီးထုတ်လို့သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညာချံထရက်လေးလိုက်အစီအစဉ်ဖြစ်ပါရဲ့ရှင်။ VOA ရဲ့အင်္ဂါနေ့ညာချံအစီအစဉ်ထုတ်လွှင့်ချက်တွေမချခင်မှာပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုလည်းအစီအစဉ်ဒီအစုံမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းနိုမီတာ25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့။အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါအောင်ရှင်။
အမေရိကန်ပြည်အောင်စုနဲ့ဥရောပကိုလိုနီဝါတွေအင်အားကြီးနိုင်ငံတွေဟာအီရန်ရဲ့နျူကလ িয়ার အရေးညှိနှိုင်းမှုတွေအတွင်းမှာအီရန်ကိုဒုထောက်လာအောင်လို့လှုပ်ဆောင်တဲ့ကြိုးပမ်းချက်တွေမအောင်မမြင်ဖြစ်သွားရင်လို့အီရန်ခေါင်းဆောင်ကြီးအာယာတိုလာအာလီဟာမနီကပြောသွားပါတယ်။အမေရိကန်ပြည်အောင်စုနောက်အလယ်ပိုင်းကဖာဂိုဆန်မြို့မှာလူပြိုရဲရာရှိသူကတနက်နဲ့ပြစ်လိုက်လို့တေသွားတဲ့လက်နက်မဲ့လူမဲဆဲကျော်တဲ့သူရဲ့အမှုကိုဆွဲချက်မတင်မှုတရားရုံးကဆုံးဖြတ်လိုက်ပြီးတဲ့နောက်မှာဖာဂက်ဆန်မြို့မှာအခုလပိုင်းနေ့အတွင်းမှာအခြေအနေအဆိုးရွားဆုံးစုပူအောင်ကြွမှုဖြစ်နေပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကမိုက်ဒူဂူရီမြို့မှာလူစီကားတဲ့ဈေးတစ်ခုမှာတော့ပောက်ကွဲမှုနှစ်ခုဖြစ်ပွားပြီးတော့လူ35ဦးမကအသေးဆုံးသွားရပါတယ်။အသေးခံဘုံးဖောက်ခွဲမှုဖြစ်ပါတယ်။တောင်တရုတ်ပင်လယ်တွေကသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းစုတွေနာမှာပင်လယ်လိပ်တွေဖန်လို့ဖိလစ်ပိုင်ကနေဖန်ထားတဲ့တရုတ်ငါးဖန်သမားတွေကိုပြန်လွှတ်ပေးဖို့တရုတ်အစိုးရကတောင်းဆိုသွားပါတယ်ရှင်။
တရင်ချင်းချုပ်ကိုမဲ့အေးတန်နာချုပ်ကြီးညာပေးခဲ့တာပါဒီညအတွက်အစည်းအဝေးထုတ်လို့ရမှုကမဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Besco Bolaric ဖြစ်ပါတယ် VOA American အသံမနဲ့ခင်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်း VOA 1.2 1.3 အပေါင်းကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.